Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည်နှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလံမီတာ190ရုံးနဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Bamik News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွားညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်ဗျထွေးပါ။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံနဲ့ဒေသရင်းကတောင်ကိုရီးယားနိုင်ငံတွေမှာဒီနေ့နောက်ထပ်ရောဂါပိုးကူးစက်တွေကျိုးလာနေပြီးတော့ဒီအခြေအနေကြောင့်ပဲကမ္ဘာတဝန်းအစုရှယ်ယာဈေးတွေလည်းကျဆင်းလာပါတယ်။နောက်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့ဆွေးနွေးနေတဲ့အကြောင်းကိုတော့အိန္ဒိယခီစင်တွင်မှသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်ကတော့အသက်92နှစ်မှာကွယ်လွန်သွားပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားလည်နေတူပြောပြပေးပါမယ်ရှင်။
အခုညပိုင်းနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့စတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ဆွေးနွေးပွဲမှာအာဏာရပါတီနဲ့တမရတော်ကိုယ်စားလှယ်တွေကြအပြန်အလှန်တင်းတင်းမာမာဖြစ်ခဲ့သလိုတိုင်းရင်းသားကိုယ်စားလှယ်တွေရဲ့သဘောထားကရောဘယ်လိုရှိပါသလဲ
။ယူနယ်လွှတ်တော်ဟာပြည်ထောင်စုလွှတ်တော်ရဲ့လက်အောက်ခံမရှိရပါဘူး။ကိုယ်ပိုင်ကြားတန်းခွင့်ရှိရပါမယ်။ကိုယ်ပိုင်အောင်ချုပ်ခွင့်ရှိပြီး
ရခိုင်လွှတ်တော်ကိုယ်စားလှယ်ရဲ့တင်ပြချက်နဲ့တူနားဆင်နိုင်ပါတယ်။တရုတ်နိုင်ငံကအချင်းစခန်၈ခုအတွင်းမှာကိုရိုနာဗိုင်းရပ်စ်မကူးစက်သေးကြောင်းအတည်ပြုထားတဲ့မြန်မာသင်္ဘောသားတွေကိုအမှုအမြန်စစ်ပြီးနေရပြန်နိုင်ရေးဗေဒင်းမှာရှိတဲ့မြန်မာတန်ယုံကကူညီနေတဲ့အခြေအနေ၊ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်တွေမှာစားနပ်ရိက္ခာနဲ့တောက်သွင်းရေးရှာပါလိုအပ်ချက်၊တခါတော့ဆန်းစုကြည်ရဲ့ပြည်ရင်ပြည်နယ်လူထုတွေ့ဆုံပွဲခီးစဉ်တွေကြောင်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နားလောင်လို့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံနဲ့ဒေသရင်းကတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ကူးစက်ခံရသူတွေတိုးလာနေပြီးတော့ကမ္ဘာတဝန်းအစုရှယ်ယာဈေးတွေမှာလည်းရပ်ခန့်မှုတွေရှိလာပါတယ်။အစုရှယ်ယာဈေးတွေတိတိတသာကျဆင်းခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းကိုရိုနာဗိုင်းရပ်စ်စိုက်ခတ်ရေးအတွက်ဒေါ်လာတန်ပေါင်း2500ရန်ပုံငွေအတည်ပြုဖို့ကွန်ဂရက်စ်တော်ကိုတောင်းဆိုထားပါတယ်။ဂျပန်အစုရှယ်ယာဈေးတွေကတော့ဒီကနေ့မှနှစ်ရက်ဆက်တိုက်အရှုံးပေါ်ခဲ့တာပါ။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်စိုက်ဖြတ်ရေးလိုအပ်တာများဝန်ဝင်ဆောင်ရွက်သွားကြဖို့ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတဝန်းအစိုးရတွေကိုတိုက်တွန်းချပါရယ်။ဒီနိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်ဒီကနေ့သေဆုံးသူ82ဦးနဲ့ကူးစက်ခံရတဲ့သူ908ဦးတိုးလာတာကြောင့်ဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ပွားခဲ့တဲ့လွန်ခဲ့တဲ့2လကစလို့အခုဆိုရင်နိုင်ငံအတွင်းမှာသေဆုံးသူစုစုပေါင်း2663ယောက်ကျော်နဲ့ကူးစက်ခံရသူ9500ကျော်သွားပါပြီ။ဒီနိုင်ငံပြင်ပကူးစက်မှုတွေမှာတော့တောင်ကိုရီးယားနိုင်ငံမှာအဆိုးအဝါဆုံးဖြစ်နေတာပါ။သိဆုံးသူ10ဦးနဲ့ကူးစက်ခံရသူ1000လောက်ရှိနေပါတယ်။ယောဂပြန့်နှံ့မှုတွေကိုဟန်တာဖို့အတွက်ဒီနှစ်စာတင်နှစ်အစကိုရက်နောက်ဆုတ်ချပြီးလူတွေအနေနဲ့ဖျားနာတာဓမ္မမဟုတ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတခုခုခံစားရတယ်ဆိုရင်အိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒီနိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာနိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပွားနေပြီးအရေးပေါ်စောင့်ကြည့်ရမယ့်အခြေအနေတစ်ခုအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားတာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအတော်ကိုဆိုးရွားနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ
်။정부는범국가적역량을모아대국경북과함께바이러스와의싸움에서반드시승리하겠습니다
အခြေအနေတွေအတော့ကိုဆိုးရွားနေတဲ့အတွက်အထူးကန့်သတ်ဆုံးအဖြစ်ကြေညာရုံနဲ့မလုံလောက်တော့ဘူးလို့သမ္မတမွန်ဂျေအင်ကပြောဆိုတော့တာပါ။ကုယောဂအဓိကကုဆက်ပြင်းနေတဲ့တီကူးမျိုးကိုတော်ရောက်ကြည့်ရှုခဲ့တဲ့သမ္မတမွန်ကယောဂတိုက်ဖြတ်ရေးမှာအနိုင်ရအောင်လုပ်သွားမယ်အပြင်အစိုးရဘက်ကအပြစ်အဝါထောက်ပံ့ကူညီသွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်။လက်တော်ရက်တွေမှာယောဂကုဆက်ခံလို့ရည်အတွက်တိတိတသားကြာဆင်းသွားပြီလို့တော့တာဝန်ရှိသူတွေကကြေညာထားတာပါ။တောင်ကိုရီးယားဟာတရုတ်နိုင်ငံပြည်ရင်ကုဆက်ခံရသူအများဆုံးဖြစ်နေပြီးတော့3ရက်ဆက်တိုက်3ဆလောက်ယောဂကုဆက်မှုနှုန်းတိုးသွားခဲ့ပြီးစုစုပေါင်း893ဦးထိရှိလာခဲ့တာပါ။တောင်ကိုရီးယားယောဂကကွယ်ထိန်းချုပ်ရေးဌာနရဲ့နိုင်စင်သတင်းထုတ်ပြန်ချက်မှာတော့ယောဂကုဆက်ခံရသူနောက်ထပ်60ဆန္ဒတွေ့ရှိခဲ့တယ်လို့ဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတဲ့အကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကဒီကနေ့မှပြောဆိုခဲ့ကြပါတယ်
။ Our teams have made tremendous progress on a comprehensive trade agreement and I'm optimistic we can reach a deal.
နောက်နောက်ကကြိုးစီစီမဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့နှစ်နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရနေတယ်လို့သဘောတူညီမှုရလိမ့်မယ်လို့အကောင်အမြင်မျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကသူ့ရဲ့အိန္ဒိယနိုင်ငံခီးစဉ်နောက်ဆုံးနေ့မှာအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့နယူးဒယ်လီမြို့မှာတွေ့ဆုံပြီးအဲ့ဒါလို့ပြောဆိုလိုက်တာပါ။အမ American Nanganu Yahan Rene, Sipaton Pisurigo, Dola Ton Billion Bu Inyaga, where you vote the board in Muyagera Gulet Tamraga Tinavari, a Tampamu Champion Chimoye, it in this Saiba Lonzo Yene, Yijan Tuala Mulonzo Yetre, Nanangapuan Song Yamuri, Junior Losan Tuabu, the board when you Muyashi get it, a Tangulet Tamrat on a Tramga Piovari. Inya Ujijo Murigale, Nanangan Kondoeti, the Tatum Yanduabu, Tamrat Tram Song Yaketalu, Nanangan Sasangi, a means of single Yanni Viso Villa Chichu Pio Subare, Inya Nangu Nia Chatia when he sent Pine Yash. American Damraton at Tramha, but a money don't are all the town Miazado, Inia de Dagan Pidurigo, Cricket Casa Agazagwini Trema, Twist of Mingum Piochake Variation.
And Yam Bonnie, Inyananga Yanga, Ubre, they go Sanjin during that Hakandrija, Apianlanda Kamurit, the Nelaniga Ludicho, they song Kerati, Pikavidano, Tikinimale, New Dili, Mirogania, Dominama, Dema Moshe, Selection Hanis Yachipare. Manironga, Jampamuri, Dramaro, Lukonia, Terminate, Somi, Tianga, Selatan, Yakaraba, Jensen, Jahanga, and Nanganda, Ubre, Tiha, Muslim Repo, Quajasa, Samuri, Shinirelu, Sobi, and Yam Bamurine, Kanka Sana, Yamuri, Sadin, Chibakere, Lunkara, Nala, Lavasalo, the Nela Niga, Piakaro, New Dili, Miroma, Lute, Soma, Miasoma, Jogarin, Tipo, Damni, Gayanigo, Piacibio, Moto, Garigo, Misho, Kajare, Sana, Piatrigo, Jetta Pagane, Yobone, Tombro, Luzuquebo, Juzakibare. American Tamraton and Trump, Indiana cheese in Satin Chain at the Dice Sai, a cool jam memory, the Pantian at Dinha La Caraba, Indian Nangarima Pine Murija, Indian and a trappy Ladurigo, Nangana Chicken Pure Tema, Muslim Nangadarigo, Chanat Harajang, the Ubri Tigo, Machina de Sanapiavori, Nangadawan, Larinetti Papa Nikira Chipare.
New American Tan Yabe Mimavada season ago, Yabai Kunaigani Senaiti, Sidomita Sako, Kilo has Tinga Dina Tonya, Sidomita Nasanga, Kilo has Titi Shikon Tonya, Sidomita Tonsan Ne, Kilo has Kuton Tongane, Patamana Iwama, Sidamita Tia Kuze, Kilo has Tinga Kongaruaniwa, Tolan Pinua.
Few American Tan Ye, Ingani Yanang and Gathering with Sapiro Pitabi Tobame. Lame American Tamra, Yuka Puema, Democratic Party Kusapu Tamra Lang Pilabu, Juvan Izare, Party Rinkusle, Kuna U, Tikininia, Down Carolina Pinema, Jinis Rasa to Jabu Shibare, Party Rin Tamra Lang, Juka Puri, Timpani Dama, Famopinia to Lutum, Bernie Sanders Ha, a sova to Yuka Puri Malue, Sninirunga Timpare, Nivara Caucus Male, Sepiro Nayagare. နိုဝင်ဘာလ၍ကွယ်မှာလက်ရှိသမ္မတတော်နဲ့ထရမ့်နဲ့ရှင်းပြန်ခွင့်ရဖို့အတွက်ပါတီဝင်လိုအပ်တဲ့ကိုယ်စားလှယ်မဲ့အရေးအတွက်အများဆုံးရထားတာကြောင့်လက်ရှိမှာတော့သူဟာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ထိတ်ဆုံးမှရှိနေပါတယ်။ဒါကြောင့်လည်းဒီကနေ့ညစကားစစ်ထိုးပွဲမှာဂျန်နက်ကိုယ်စားလှယ်ကသူ့ကိုထွန်းနေတာခံရနိုင်ပါတယ်။ဒါပေမဲ့လူလူစစ်တမ်းတချို့မှာကတော့ဒုသမ နေရာလိုက်ခဲ့တာဖြစ်ပြီးတော့ကိုစလဲမဲအရေးအတွက်မှလည်းတတိယအများဆုံးရရှိထားပါတယ်တောင်ကာရိုလိုင်းနားပြည်နယ်မှာလူလူထောက်ခံမှုအားကောင်းတဲ့ဘိုင်ဒန်အတွက်ဒီပြည်နယ်မှာဆန်ဒါစ်ထက်လူလူထောက်ခံတဲ့ပိုးပြီးတော့ရနေတာဖြစ်ပါတယ်လက်ရှိမှာလူလူထောက်ခံမှုတိတ်မတွေ့ရသေးတဲ့ဘီလီယံနာတထေးကြီးတွန်စတီးယားအတွက်လည်းဒီပွဲမှာထောက်ခံမှုရလာနိုင်ခြေရှိပြီးတခြားကိုယ်စားလှောင်းတွေဖြစ်ကြတဲ့အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဟောက်ပီဘူဒီဂျက်မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်မဲ့အဲလိဇဘက်ဝါရန်နဲ့မီနီဆိုတာပြည်နယ်အထက်လွှတ်တော်မဲ့အေမီဂလိုဘက်ချာတို့ကိုကြော်ပြီးတော့ဒီတောင်ကာရိုလိုင်းနားပွဲမှာသူရှိကိုရောက်သွားနိုင်တယ်ဆိုပြီးလက်ရှိလူလူစစ်တမ်းတွေကတော့ဖော်ပြနေကြပါရဲ့ရှင
်။အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်အသက်60နှစ်မှာကွယ်လွန်သွားပါပြီ။သူကွယ်လွန်ကြောင်းကိုတော့နိုင်ငံမှာရုပ်သံသတင်းဌာနမှဒီကနေ့ကြေညာပါရဲ။နှစ်ပေါင်း30နှစ်ပါကြာအီဂျစ်နိုင်ငံကိုအုပ်ချုပ်ခဲ့ပြီး2017ခုနှစ်မှာတော့သူ့ကိုဆန့်ကျင်ဆက်ကွယ်တဲ့လူလူဆန္ဒပြပွဲတွေ18ရက်ကြာပေါ်ပေါက်ခဲ့ပြီးအနာဂတ်နဲ့ဖယ်ရှားခံခဲ့ရတာပါ။အီဂျစ်လေတပ်မှတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာလက်တက်အကြီးအကဲတာဝန်နဲ့ဒုတိယကာကွယ်ရေးဝန်ကြီးတာဝန်တွေကိုပါထမ်းဆောင်ခဲ့ပါတယ်။1985ခုနှစ်ကသမရအန်ဝါဆာဒတ်လက်ထက်မှာသူသမရဖြစ်လာခဲ့ပြီး1983ခုနှစ်အော်တိုဘလာတဲ့အစ္စလာမစ်စစ်သွေးကြော်ရဲလှုပ်ကြံတချက်မှုကြောင့်သမရဆာဒတ်ကွယ်လွန်သွားပြီးတဲ့နောက်မှာတော့အီဂျစ်နိုင်ငံရဲ့သမရဖြစ်လာခဲ့တာပါ။အရှေ့အလယ်ပိုင်းဒေသတော်ကသူ့ကိုကန့်ကွက်သူတွေများခဲ့ပေမဲ့1989ခုနှစ်မှာအစ္စရေးနိုင်ငံနဲ့ငြိမ်းချမ်းရေးတဘောသူစာချုပ်ချုပ်ဆိုခဲ့တာကြောင့်အနောက်နိုင်ငံတွေရဲ့ယုံကြည်ရတဲ့မဟာမိတ်အဖြစ်ယက်တည်နိုင်ခဲ့ပြီးအီဂျစ်နိုင်ငံတွေနှစ်ပေါင်းများစွာအာဏာယူခဲ့သူဖြစ်ပါတယ်။ ူလက်ထက်မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးတော့နိုင်ငံရဲ့အတိုက်အခံတွေကိုနိုင်နင်းဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုအာဏာကုန်ပေးခဲ့တာအပြင်အခြေခံလူအခွင့်အရေးထိန်းချုပ်ကန့်သတ်တာတွေပါလုပ်ခဲ့တာပါ1990ပြည်လုံးနှစ်တွေအတွင်းအီဂျစ်ဗျက်တပ်ဖွဲ့စစ်တပ်နဲ့အရသာပြည်သူရာနေချီအသက်ခံခဲ့ရတဲ့အစ္စလာမိတ်အစွန်းရောက်တွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုလည်းမူဘာရက်ကအင်အားသုံးနိုင်နင်းခဲ့တာပါအစိုးရစန့်ကျင်ဆန္ဒပြပွဲတွေရဲ့ဖြစ်အားကြောင့်2012ခုနှစ်အာဏာကဖယ်ရှားခံခဲ့ရပြီးနောက်ပိုင်းမှာတော့အစိုးရစန့်ကျင်ဆန္ဒပြတဲ့တွေကိုတပ်ဖြတ်မှုနဲ့မူဘာရက်ဖမ်းဆီးဆွဲခံခဲ့ရပါတယ်2012ခုနှစ်အောက်တိုဘာလမှာတော့တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးအခြားအီဂျစ်ထိပ်တန်းခေါင်းဆောင်တို့နဲ့အတူထောင်သာတသက်ချမှတ်ခံခဲ့ရပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှိပိုင်းလေကြောင်းတိုက်ခိုက်မှုအတွင်းမှာ IS စစ်သွေးကြ၄ဦးထက်မနည်းချေမှုန်းနိုင်ခဲ့တဲ့အကြောင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်အရာရှိတွေကပြောပါရယ်အမေရိကန်ကြောထောက်နောက်ခံပေးထားတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တပ်ဖွဲ့တွေအခြားတပ်ဖွဲ့ကြတိုက်ခိုက်မှုတွေလျှော့ချရေးသဘောတူညီချက်၄ရက်မြောက်လာချိန်မှာအခုလိုချေမှုန်းခဲ့တာပါအစံပတ်လှရှာမှုချေမှုန်းရေးတင်းလေလေးကြောင်းတိုက်ခိုက်မှုနှစ်ခုကိုတော့ပါကစ္စတန်နိုင်ငံနဲ့နေဆက် IS တပ်ဖွဲ့တွေအခြေစိုက်တဲ့အာဖဂန်ကုနာပြည်နယ်ကိုပြစ်မှတ်ထားလုဆောင်ခဲ့တာဖြစ်တဲ့အကြောင်းအာဖဂန်ဆိုင်ရာအမေရိကန်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီးဆန်နီလက်ဂတ်ကထွေးကြလူမှုကွန်ရက်မှာရေးသားခဲ့ပါတယ်အကြံဖက်တိုက်ခိုက်မှုတွေလျှော့ချရေးအမေရိကန်အာဖဂန်နဲ့တာလီဘန်တို့ကြားကသဘောတူညီမှုအတိုင်းလိုင်းနာကျင့်သုံးတဲ့တစ်ချိန်တည်းမှာအာဖဂန်ပြည်သူတွေကိုကာကွယ်ဖို့အတွက် ISIS အကြံဖက်အဖွဲ့ပုံအောင်နေတဲ့နေရာအားလုံးကိုအမြင့်ပြတ်ဆက်လက်ချေမှုန်းသွားမယ်အကြောင်းလဲဗိုလ်မှူးကြီးလက်ကတ်ကအလေးပေးပြောကြားသွားခဲ့ပါတယ်။အာဖဂန်နိုင်ငံတဝန်းပစ်ခတ်တိုက်ခိုက်မှုတွေ9ရက်ကြာရပ်ဆယ်ရေးအမေရိကန်နဲ့တာလီဘန်အကြားပထမအဆင့်ယာယီသဘောတူညီချက်ကတော့ဒီလာမယ့်စနေနေ့မှာအဆုံးသတ်မှာဖြစ်ပါတယ်။ဒီပစ်ခတ်ရပ်ဆယ်ရေးအောင်မြင်နေဆိုရင်တော့အမေရိကန်ပါဝင်ပတ်သက်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးနောက်တစ်ဆင့်ညီငယ်ရေးသဘောတူညီချက်ကိုရှေ့သတင်းပတ်ထဲမှာလက်မှတ်ရေးထိုးဖို့စီစဉ်ထားတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်ဟောလိဝုဒ်အထင်ကြီးလုပ်ငန်းရှင်ဟောင်းဖြစ်တဲ့ Harvey Weinstein ကိုလိမ္မာဆိုင်ရာအကြံဖက်မှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒါဟာ Weinstein ကိုတစ်ချိန်ကဩဇာကြီးတဲ့ထိပ်တီးဟောလိဝုဒ်လုပ်ငန်းရှင်ကြီးအဖြစ်ကနေအဆုံးသတ်သွားစေသလိုလိမ္မာဆိုင်ရာထိပါစော်ကားမှုတွေကိုစတင်လှုပ်ရှားတဲ့ Me Too လှုပ်ရှားမှုအတွက်လည်းအောင်းမွေးတရဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့နိုင်လောင်တို့ပြောပြခဲ့ကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တီရန်မှာတော့ဒီကနေ့ပြည်တော်စုလွှတ်တော်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးခဲ့ကြတဲ့အခြေအနေကိုသိကြရမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းစတင်ဆွေးနွေးတဲ့ဒီကနေ့မှာပဲအာဏာရပါတီကိုယ်စားလှယ်တွေနဲ့တပ်မတော်သားကိုယ်စားလှယ်တွေကြားဆွေးနွေးချက်တွေကပြန်လည်တင်းတင်းမာမာဖြစ်ခဲ့ပါတယ်။ဒီမူကြမ်းနဲ့ပတ်သက်လို့ဒီတစ်ပတ်တည်းအတွင်းမှာကိုယ်စားလှယ်100ကျော်ကဆွေးနွေးဖို့စီရင်တင်သွင်းထားတာပါ။အာဏာရပါတီကိုယ်စားလှယ်တွေနဲ့တပ်မတော်သားကိုယ်စားလှယ်တွေကြားပိုးပြီးတော့ထိတ်တိုက်ဖြစ်တင်းမာလာရင်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းကြောင်းလွှဲသွားမှာကိုတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးသုံးသပ်သူတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီ25ရက်ဒီကနေ့မှာတော့နေပြည်တော်ပြည်အောင်စုလွှတ်တော်မှာဒုတိယကြိမ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်တဲ့ဥပဒေမူကြမ်းပါအချက်တွေကိုစတင်ဆွေးနွေးချိန်မှာပဲ NLD နဲ့တပ်ကိုယ်စားလှယ်တွေကြားအခြေတင်ဖြစ်ခဲ့တာပါဗိုလ်ချုပ်အဆင့်ရှိတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကိုအမူယာနှုတ်အမူယာရုပ်ရင်းကြမ်းတမ်းနာမျိုးမလုပ်ဖို့ဆွတ်တော်နာယကတီခွန်မြတ်ကသတိပေးပြောဆိုခဲ့ပါတယ်ပြင်ဆင်တဲ့ဥပဒေကြမ်းနဲ့ပတ်သက်လို့ဆွေးနွေးတဲ့တပ်မတော်သားအမတ်ဗိုလ်မှူးချုပ်အောင်ဆန်းချစ်ကတော့တက်ကိုစလဲတွေကန့်ကွက်ရတဲ့အကြောင်းရင်းကိုလွှတ်တော်အပြီးမှာခုလိုပြောပြသွားတာပါ
။ဝစီမှုအစီအစဉ်ဥပဒေပြင်ဆင်ရေးအတွက်ကိုတင်ပြခဲ့တာ။အဲ့လိုတင်ပြခဲ့တဲ့အခါမှာကျွန်တော်အချက်ကိုချက်ရှိပါတယ်ဥပဒေပုံမှန်ကိုချက်ရှိပါတယ်။ဒါမှလည်းဒီနေ့လွှတ်တော်ထဲမှာချက်သွင်းဆွေးနွေးတဲ့ပုံမှန်တစ်ခုပေါ့။ဒီ162တာတမင်းချင်းကျွန်တော်တင်ပြထားတဲ့အတိုင်းမဟုတ်ဘူးနည်း။ဒီစာပိုက်ကြီးတစ်ပိုက်လုံးပါမလာတော့ဘူး။ဒါလည်းအမှန်တန်ရေးကြီးတဲ့စာပိုက်ချင်းတော့ဒါကတမင်ရွေချက်ရှိရှိနဲ့ခြံရတာလားမတော်တဆဖြစ်တယ်ဆိုရင်လည်းပဲဟိုဒီလိုအရေးကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နေတဲ့အခါမှာဒီလိုပေါ့ပေါ့ဆက်ဆံနေလုပ်ခဲ့တာတင်းနေဆိုဒီဟာကိုပြန်လည်စီစစ်ပေးပြီးမှဆက်ပြီးဆွေးနွေးဖို့ဆိုပြန်ကြရတာ
တက်မတော်နဲ့တက်ဆိုင်နဲ့ပုံမှန်အများစုကိုတက်မတော်သားကိုယ်စားလှယ်တွေကလက်မခံပဲကန့်ကွက်ခဲ့ကြပါတယ်တက်ကိုယ်စားလှယ်တဦးဖြစ်တဲ့ဘုံဦးထက်လင်းကတော့တပ်ပိုင်းဆိုင်ရာဥပဒေပြင်ဖို့တင်ပြထားတာကိုမပြင်ဘဲအရင်တိုင်းထားဖို့တပ်ဖက်ကလူတွေရှိမှသာနိုင်ငံဖွံ့ဖြိုးတိုးတက်မှာမို့တပ်ကိုဖယ်ထုတ်ရင်တိုင်းပြည်ထိခိုက်နေနာမယ်လို့ဆွေးနွေးသွားခဲ့ပါတယ်။ဒီခံပြောပါတီဘက်ကတော့ဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုသမရမဖြစ်အောင်ပိတ်ပင်ထားတယ်လို့နာမည်ကြီးနေတဲ့ပုံမှန်59စာလုံးကိုမပယ်ပြတ်ဖို့အတွက်တင်သွင်းသွားခဲ့ပါတယ်။ NLD ဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပါဥပဒေတွေကိုလွယ်လွယ်ပြင်လို့မရအောင်ကန့်သတ်ထားတဲ့ပြင်ဆင်ရေးအခန်းစနစ်ကပုံမှန်436ကနဲ့436ခကိုပြင်ဆင်ဖို့တင်ပြခဲ့တာရှိခဲ့ပါတယ်။ဒါအပြင်လွှတ်တော်၃ရက်စလုံးမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုနှုံလျှော့ချဖို့ကာလုံခေါ်ယူဖို့စားရပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။လွှတ်တော်ရင်ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းမစခင်ကတည်းကပြင်ဆင်ရေးလုပ်ငန်းအပေါ်ထင်မြင်ချက်အမျိုးမျိုးသုံးသပ်ဝေဖန်မှုတွေရှိပါတယ်။အခုစတင်ဆွေးနွေးတဲ့နေ့မှာပဲအခြေအတင်ဖြစ်ခဲ့တာကြောင့်အခုထပ်ပို့ပြီးပြင်ထန်လာမယ်ဆိုရင်ပြင်ဆင်ရေးလုပ်ငန်းစဉ်ဥတီချက်ကမအောင်မြင်ပဲဖြစ်သွားနိုင်တာကိုသတိထားဖို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်မောင်ညိုကပြောဆိုလိုက်ပါတယ်
။လုံးဝမရတဲ့အခြေအနေကလည်းကမပါလာဘူးဆိုရင်ဘယ်လိုလုပ်လို့မရဘူးလေ
။
ဟုတ်တက်ကိုဆိုတော့ဖြစ်ပြတာလို့မရတော့ဒီအခြေအနေကတော့ဘုံလေးဆက်တဲလေးဖြစ်နေမယ်လို့ထင်ပါလိမ့်။ဆရာကပြင်နိုင်မယ်လို့မထင်ဘူးပါလေ။ဒါဆိုရင် NLD ကလည်းအခုလိုလုပ်တဲ့ဟာတို့ပြင်နိုင်မယ်ထင်လို့လုပ်တာချက်ကိုတို့လုပ်တာပေါ့။တို့တတိပေးရတယ်တို့ပြင်လို့လုပ်တယ်။မပြင်လို့မရဘူး။တော့တို့ဆက်ပေါ်မဲထည့်ကြပါဆိုတဲ့ပုံစံမျိုးရဲ့ဒီအခြေအနေဆွဲလာဒီအခြေအနေရောက်အောင်လုပ်တယ်လို့ဆရာကြီးဆက်ရတယ်ကွာ။
ရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်ဥဝေစိန်အောင်ကတော့ပြည်နယ်လွတ်တော်ဟာပြည်အောင်စုလွတ်တော်ရဲ့အာဏာအောက်မှာမရှိသင့်တော့ဘူးလို့သူကတင်ပြဆွေးနွေးသွားခဲ့ပါတယ်
။လွတ်တော်နည်းဟာတရားကြီးဖြစ်ရပါမယ်။ပြည်နယ်လွတ်တော်ဟာပြည်အောင်စုလွတ်တော်ရဲ့လက်အောက်ခံမဖြစ်ရပါဘူး။ကိုယ်ပိုင်ကြားတန်းခွင့်ရှိရပါမယ်။ကိုယ်ပိုင်အောင်ရှုပ်ခွင့်ရှိပြီးအများစုနဲ့အများစုမဲနိုင်ဖြစ်စေဥပဒေကြားတန်းရရဖြစ်စေပြည်နယ်ဝန်ကြီးချုပ်ကိုရွေးချယ်ခွင့်ရှိရပါမယ်။ပြည်ထောင်စုအတူအရောင်မဟုတ်ပဲစစ်မှန်တော့ဖက်တယ်ပြည်ထောင်စုဖြစ်ဖို့လိုပါတယ်ဒီလိုဖြစ်နေမှသာတရားတော်စည်းလုံးညီညာရဲ့တရားတော်ချင်းဖြစ်ကြေးဆိုတာဖြစ်နေခဲ့ရှိပါတယ
်လက်ရှိအာဏာရပါတီ NLD ကြီးခိုင်ချိုးနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့တွေကဖွဲ့စည်းပုံပြင်ဆင်ဖို့စုစုပေါင်းဥပဒေမူကြမ်း9ခုကိုတင်ခဲ့တာဖြစ်ပါတယ်ဒီဥပဒေမူကြမ်း9ခုတွေကပုံမှန်စုစုပေါင်း142ခုကိုပြင်ဆင်သွားမှာဖြစ်ပါတယ်ဒီပြင်ဆင်ရေးကိုခမန်းကြီးဆက်ရက်အတွင်းအပြည့်အစုံလှုပ်ဆောင်ဖို့လွှတ်တော်ကနေပြောဆိုထားပါတယ်ဒီနေ့အစည်းအဝေးမှာတော့တက်မတော်တိုင်းရင်းသားပါတီကိုယ်စားလှယ်တွေစံခိုင်ရေးပါတီကိုယ်စားလှယ်တွေနဲ့ NLD ပါတီကိုယ်စားလှယ်15ဦးတို့ကဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်
မေခဆူစီတင်ပြခဲ့တာပါရှင်အခုတရုတ်အချင်းထောင်တွေကမြန်မာတင်မောသားတွေနေရပြန်နိုင်ရေးဘက်ကိုအလှည့်ပေးကြပါတယ်တရုတ်အချင်းစခန်း18ခုမှာမှောက်ခိုးပစ္စည်းတည်ဆောင်တဲ့တင်မောတွေနဲ့အတူထိန်းသိမ်းခံထားရတဲ့မြန်မာတင်မောသား63ယောက်ရဲ့အမှုတွေကိုအမြန်စီရင်ဆောင်ရွက်ပေးနိုင်ဖို့အတွက်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်ပေးနေတဲ့အကြောင်းပေကျင်းမှာရှိတဲ့မြန်မာတန်ယုံကပြောပါတယ်တခြားအချင်းစခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအချင်းသားတွေယာနဲ့ချီပြီးတော့ရှိနေပြီဖြစ်ပေမဲ့မြန်မာတင်မောသားတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာတော့ကူးစက်ခံရတာမရှိသေးတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင
်တရုတ်အာဏာပိုင်တွေကပေကျင်းမြန်မာတန်ယုံကိုပေးပို့လာရဲ့မှောင်ခိုတမောပေါ်ကဖမ်းဆီးရမိရဲ့မြန်မာတမောသားအရေးအတွက်ဟာ63ယောက်ရှိလာပြီးဖြစ်ပါတယ်သူတို့ကိုတရုတ်အာဏာပိုင်တွေကအချင်းစကန်18ခုမှထိန်းသိမ်းထားတာပါတရုတ်ပြည်အချင်းစကန်တချို့မှာအချင်းသားယာနဲ့ချီပြီးကိုဗစ် -19 ရောဂါပိုးကူးစက်ခံရပေမယ်မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အချင်းစခန်းတွေကတော့ကူးစက်ခံရတာမရှိသေးဘူးလို့ပေကျင်းမြို့မြန်မာတန်ယုံကဒီကနေ့ဖေဖော်ဝါရီ25ရက်မှာကြေညာချက်ထုတ်ပြန်ပါတယ်မြန်မာသမောသားတွေကအမှု22ခုရင်ဆိုင်နေရပြီးဒါကိုအများဆုံးစီစဉ်ပေးနိုင်ရေးအတွက်တရုတ်နိုင်ငံသားဝန်ကြီးဌာနကိုအကူအညီတောင်းဖို့ပြင်ဆင်နေကြောင်းပေကျင်းမြန်မာတန်ယုံကတပ်မှူးကြီးက VOA ကိုပြောပါတယ
်ရောဂါတွေဖြစ်နေတဲ့မြန်မာဒီအမှုတွေစီဆုံးဖြတ်ပြီးတော့ short ball ပြီးကိုကိစ္စတွေပေါ့နော်ဒါမျိုးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကြီးဥက္ကဋ္ဌဌာနကလည်းကျွန်တော်အမှုတစ်ခုချင်းလိုက်ကိုကျွန်တော်စာတွေပေးပို့နေတာကိုစောင့်ရနေပါတယ်ခင်ဗျာ။ဟိုစိတ်ပူလို့ပေါ့နော်။ဒီလိုမိသားစုဝင်တွေဆက်တွေ့ရတာရှိပါတယ်။ဆက်ပြီးတော့ဟိုအကြောင်းပြန်ကြတဲ့စာလေးတွေလည်းပို့ပေးရတယ်။ဒါတော့အဆင်ပြေရင်လည်းကျွန်တော်ဖုန်းဆက်ပြီးတော့ကျွန်တော်အတူတူလုပ်နေပါတယ်
။တရုတ်နိုင်ငံဟူပေရှန်တုံကျက်ရှန်စိုက်ပြည်နယ်တွေကအချင်းစကန်5ခုမှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ခံရသူအယောက်900ကျော်ရှိပေမဲ့မြန်မာသမောသားတွေကိုချိန်နှိမ့်ထားတဲ့အချင်းစကန်တွေကိုတော့ကူးစက်မှုမရှိသေးဘူးလို့လည်းပြောပါတယ်။ဒါအပြင်မြန်မာသမောသားတွေအမှုရင်ဆိုင်ဖို့ရှိနေရဖို့ပါဝင်အမှုရောပေါ်အောင်တရုတ်အစိုးရနဲ့ညှိနှိုင်းတာတွေလုပ်သွားဖို့လည်းတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကစီစဉ်နေကြောင်းပြောပါတယ်မြန်မာနိုင်ငံပင်လယ်ကူးသမောသားအလို့သမားများအဖွဲ့ချုပ်ကလည်းမြန်မာသမောသားတွေပြန်လွတ်မြောက်ရေးအတွက်မနက်ဖြန်ဖေဖော်ဝါရီ26ရက်မနက်ပိုင်းမှာမိသားစုဝင်တွေနဲ့ဆက်ပြီးတိုင်ပင်ဆွေးနွေးတော့ဖို့ရှိရလို့လည်းအဖွဲ့ချုပ်ဒူရိုဥက္ကဋ္ဌဦးတင်ဝင်းနိုင်ကပြောပါတယ်
ဟိုလက်မှတ်ကျတော့စိတ်စိတ်ပေါ်ကတော့ဒီကလွယ်အဲဒီမှာအောင်းနှမကြောင့်နေတဲ့လူတွေကိုဘယ်လိုအခြေအနေဘယ်လိုဖြစ်နေပါလဲခုနကအဲ့
ဒီပါရေးစိတ်ဆိုင်ပါရဲ့အဲ့ဒီကတော့ကိုတို့ဒီနေ့ဒီနေ့နဲ့ဒီနေ့ပိုင်းကြတယ်ပေကျင်းမှာရှိရဲ့မြန်မာတန်ရုံကနေမြန်မာသမောတာတွေဖန်ဆီးခံရရဲ့အခြေအနေကိုဖေဖော်ဝါရီ19ရက်နေ့21ရက်မှာလဲထုတ်ပြန်ခဲ့ရဖြစ်ပြီးအခုဖေဖော်ဝါရီ21ရက်မှာတတိယအကြိမ်မြောက်ထုတ်ပြန်တာဖြစ်ပါတယ်အစောပိုင်းထုတ်ပြန်ချက်ဒီမှာဖန်ဆီးခံရရဲ့မြန်မာသမောတာကရောက်တုံးတဲ့ရှိချောင်း ပြည်တွင်းသမောတာဝန်ဆောင်မှုလုပ်ငန်းကုမ္ပဏီ၁၄ခုကိုလည်းလုပ်ငန်းလိုင်စင်ပိတ်သိမ်းပြီးရေးရွက်ခဲ့ရမျိုးရှိခဲ့ပါတယ်။
တရုတ်ကျစခန်းတွေကမြန်မာတင်မောသားတွေနေရာပြန်နိုင်အကြောင်းကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်။အခုရခိုင်စစ်ဆောင်တွေဘက်ကိုအလှည့်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေတာကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ဦးရေ၃သိန်းခွဲကျော်လာနေပါပြီ။ဒီစစ်ဆောင်စခန်း၂၀လောက်မှာစားနပ်ရိက္ခာနဲ့တောက်သုံးရေစပြီးတော့လည်းပြတ်နေကြပါတယ်။
ตอนนี้ชาวบ้านมุ่งเรียนเนี่ยแค่เรื่องนี้ยิ่งใส่ในใจอะไรหรอราคาอินเดียมีอยู่ในสุนยาเซียงอาริสีเปียกคุยกับกุศลทองอาเปียบาร์เลยที่ไต้หวันมาตั้งแต่ในปีนี้มาก็ที่ในเฟนในเฟนที่ยาวตลอดชีวิตยิ่งชาวบ้านเราที่ตัวเมียจวนเลยสิเด็กคุณก็จะรอที่ที่ไม่ชอบสักแค่นี้คุณจะได้เจออยู่ในมันแล้วคุณก็จะยิ่งชาวบ้านได้ที่มา ตัวโยมาสิ่งที่เขาไม่ได้กูอันนี้จะเล่นทางเด็กขนาดนี้ที่เด็กยังยิ่งมีกูเป็นวิญญาณตรงนี้ตัวพี่ที่ขนาดนี้ที่นี่ท่องยาที่ไม่มาโกยเป็นเลยตัวแม่สุ่ยชี้ให้เด็กบอกเลยชี้เด็กบอกเนาะตอนนี้มันนี่ก็เลยจะติดตามโยนี่บุกติดตามโยนี่เนี่ยที่เหนียวโยนี่ตัวเหนียวโยนี่มาที่ช่วงสักแค่นี้มาตัวโยมีอะไรที่จะทำให้เขาได้ชี้เลยตัวที่นี่มาแล้วอันนี้แค่ตาทำมาเป็นผู้พิจารณาที่ยี่ขึ้นกี่ตัวนี้จะชี้เด็กบอกเลย
รู้ยังไงจนในตอนนี้เจ้าดมอยู่ในตอนมิงลาสิชงสแกมาเลยตอนนี้ชาวบ้านมุ่งเน้นยิ่งใส่เนื้อตัวสันนิยามดูเลยเนปานี่เลยลูกสิชงสแกมาเอกันกับเปียบาร์เลยสำหรับที่บุ๋มมาเป็นยี่ต้านนนเลยยี่อากูอาจจะบีที่บีดมันเจอแล้วตอนนี้เราบล็อกเขาเคยสิลูกไม่ใช่เอาไว้มาต่อเขยอะไรเลยหรอกมาไม่คุยโลกอะไรแต่นะถ้าเจอกันแล้วเชื่อแต่นายคุยต่ออะไรตรงนี้เลยตอนเดี๋ยวเราไปต่อยังไงเดี๋ยวเราไปเสีย
เอ็นี่อาจจะแค่ลูกศิษย์บุรุษลอยมันเลยเสพปูเลยว่าจะไปเสพปูยาอะไรอย่างเงี้ยเออทุกคนวันนี้อาจจะลูกศิษย์เอออาศัยอะไรสิ่งที่เดียวเลยอ่ะคุณรู้เรื่องราวมันที่จะรู้ลูกศิษย์ตัวมาคัดเลือกตัวอาชีพเลยทุนเนี่ยดูเหงาอยู่ในจริงอยู่สิ่งสำคัญมาเลยรู้ยังต้องทำเจ้าเล่าในทางยาวไปอ่ะคุณก็ได้ต้องยังแค่คุณเรื่องยิ่งใส่ในใจยาเดี๋ยวสแกนจะวางแผนกู้ซื้อในยาเปล่าไปเลยโอ้ยต้องมีแค่ที่เราที่อายุเนี่ยเว้ยอ่ะเ
nè pa sè chu ya di chang yi go bo chang a di go ai di sat nè sop pi lo ai khan ni le kan chu go sop tin dei tha la chu ya a ra ga do tau yi ga do ma ya nai chu da nè tong yi lo do tin chu lo chu nè a ga do tau yi ga do di chang yi so da ni ni ma phan na chu nè
ဒီကနေ့ရပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဘူးတီတောင်မြို့နယ်ဇေဒီဆောင်စစ်ဆောင်စခန်းမှာလည်းစစ်ဆောင်ဥယျာဉ်တွေတိုးလာနေတယ်လို့စစ်ဆောင်တွေနေထိုင်ဖို့မြေနေရာခက်ခဲတွေတောက်တုံးရဲ့ရှာပါမှုတွေကိုကြုံတွေ့နေရတယ်လို့စခန်းတာဝန်ခံဦးထွန်းမင်းကပြောပါတယ်
။အဲ့ဒီနောက်မှာတစ်ခုကတော့လူဦးရေ130ကျော်လောက်ပဲရှိတယ်။နောက်တစ်ခုက50ကျော်လောက်ပဲဆန့်နေတယ်။အဲ့ဒီနေရာတွေမှာအခုလူတွေကပြင်းနေပြီ။နောက်ထပ်စစ်ဆောင်လာတဲ့လူတွေကတော့ကိုနေကိုဟန်နဲ့ဟိုဆွေမျိုးတွေအိမ်မှာနေကြတဲ့သူတွေလည်းရှိတယ်နောက်ပြီးတော့အင်ဟာပြီးတော့နေတဲ့သူတွေလည်းရှိပါရဲ့ပေါ့အဲနောက်ထပ်အသေးရလာတဲ့လူကတော့အသောက်ခဲကအဓိကပါအဲလက်ရှိရှိနေတဲ့သူတွေကလည်းသားသားမှာဟိုသားနဲ့ရိုက်ခါပေါ့6တွေနောက်ငါသားငါတွေအဲ့ဒါတွေတော့သူတို့မှာကိုနေကိုဟန်နဲ့ရှာတတ်နေရတယ်သားသူတွေကအခုလို့လို့ဆိုတော့သားရဲ့ကံမှာကြောကံတွေမှာရေရှိလို့တောက်သွင်းရတာတော့အဆင်ပြေနေပါတယ်။နောက်တလားကျော်လောက်ဆိုရင်တော့ရေအဆင်ပြေတော့မှမဟုတ်ဘူးလို့ခမန့်ထားရတယ်ရောယူတာတည်းကလည်
းပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းမှာလည်းရတိတော်မျိုးနယ်ဖက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရာစုံခါထွက်ပြေးလာကြတဲ့စစ်ချော်ဦးရေ4000နီးပါးအထိရှိနေပြီးရတိတော်မျိုးပေါ်မှာနေရာမရှိတော့တာကြောင့်စစ်တပ်မျိုးပေါ်ကိုခိုလုံလာသူတွေလည်းရှိနေပါတယ်။
ကျခိုင်ပြည်နယ်အတွင်းမှာဆွေရတန်းရဲ့ဖွေထုတ်ရတဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့တသိန်း600ထောင်ကျော်အထိရှိနေပြီစစ်ဆောင်စခန်းတွေမှာစာနယ်ရေးခါတွေအပြင်နေရာတိမြောက်ခင်ကလေးကတောက်တုံးရဲ့ရှားပါးတဲ့ပြဿနာတွေကိုပါရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။ ထိုင်းနိုင်ငံရောက်တရားမဝင်မြန်မာရွှေ့ပြောင်းလူသမားတွေကိုထောက်ထားခိုင်းလို့ရင်နိုင်ငံသားအတိမတ်ပြုဖို့နဲ့သူတို့ရဲ့အခက်အခဲတွေကိုကူညီဆောင်ရွက်ပေးသွားဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရွက်ပေးနေတဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီကနေ့မြောက်ရီလူလူတွေ့ဆုံပွဲမှာပြောခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့မြန်မာတန်ယုံကလည်းရွှေ့ပြောင်
Miauri Muma, Ludu Twisson with Jimba Gedalo, Nigam Baimaro, Limeway Mune, bring up Pidurin net Twisson Gera, Pipare. Miauri Mu, Ludu Twisson Wema, Pidansu Dari, Sido Ninu Yi, Ninja Yene, Luda Elo Josa Jabo, Jibu, Tedwin Hobio Gedalo, Ludu Sunuibwe Kanama, Tining and Yau, Mima Alud Marie, Ake Kerry Ne Badalo, Suya Anine, Muaran Nia, Chama Sawyan Nijan, Pisu Gebare.
ဒါတော့အစောကတောင်းနေကြတဲ့ကျွန်တော်တို့လူမျိုးခုချမှာပါတယ်။နံပါတ်၁ကပါလဲဆိုတော့ကျွန်တော်နိုင်ငံကဖြစ်သွားတဲ့လူတိုင်းဟာကျွန်တော်ရဲ့အစီအစဉ်ကြီးတယ်။ဆိုတော့ဒီချိုးတွေကတော်ရင်စာရေးဆောင်တိုင်းမရှိဘူး။မရှိရင်လည်းကျွန်တော်တို့လက်ခံ။ဒါတော့နိုင်ငံကဖြစ်တယ်ဆိုတော့မြို့ရဲ့လူသားတွေနိုင်ငံရဲ့လူသားနိုင်ငံရဲ့စာရေးဆောင်ပေါ့နော်။အဲ့ဒါတွေကကြောင်းနိုင်ရှင်တောင်မှကျွန
ထိုင်းနိုင်ငံမှာအခက်အခဲရင်ဆိုင်နေရတဲ့လူသမားတွေရဲ့တင်ပြချက်ကိုလူဝင်မှုကြီးကြပ်ရေးဌာနနဲ့တယုံတို့ကနေတဆင့်ဆောင်ရွက်ပေးမှဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရရှိရေးကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းပြန်ကြားခဲ့ပါတယ်။ လိုင်းပွဲမျိုးလူထုတွဲဆောင်ပွဲမှာတော့မြမကြီးငင်းချမ်းရဲ့ရပြီဆိုတာနဲ့အဖက်ဖက်ကတိုးတက်လာမယ်ဆိုတာကိုယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့တယ်လို့လူထုရဲ့မေးခွန်းတွေကိုလည်းသက်ဆိုင်ရာပြည်တော်စုပြည်နယ်အစိုးရအဖွဲ့ဝင်တွေကဖြေဆိုခဲ့ပါတယ်။
ဒီလိုတဲ့ဒီလိုပဲဆရာပါတော့တယ်ဝေယံနဲ့တက်တူဒီနေ့ဒီကောက်ပေးရတဲ့ကျမကျွန်တော်တို့ဝေယံနဲ့ဆန်းမြာပြင်းနေခံရမှုဖြစ်ပြီးပေါ်နေတယ်စီတက်ပြီးဖြစ်ပါတယ်ကျွန်တော်ဒီနေ့ဒီလိုဒီဌာနတွေနဲ့လက်ထောက်မစဲလက်ထောက်မစက်ဒီခန္ဓာကြီးတွေမှာတောင်းပန်ပြီးတော့ပေးအပ်ပါမှာဖြစ်ပါတယ်သူတို့ကဒက်စီတီကြီးရတော့ကိုယ့်ရဲ့ဘာသာကျေတော်မှာကွန်ပျူတာကြီးပေါ်ဒီလိုဒီန
ကျွန်တော်တို့ကလည်းဒီချောင်းရီကိုပေါ့ချောင်းကဒီကိုရှင်းနေပြတဲ့မှာသွားပြီးတော့ဒီကပြပြလိုင်းပွဲမျိုးတွဲဆုံပွဲပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ရဲ့နေ့ရက်ကြာကင်းပြည်နယ်ခီးစဉ်ဟာဒီကနေ့ပြီးဆုံးမှာဖြစ်ပါတယ်။ ဒေါ်စန်းစုကြည်ဟာဒီနှစ်အတွင်းမှာကချင်၊ကယား၊ချင်းရှမ်းနဲ့စကိုင်းတိုင်းဒေသကြီးတို့ကိုတွားရောက်ပြီးလူထုတွဲဆုံပွဲတွင်ပြုလုပ်ခဲ့ပါတယ်။ဒီလိုတွဲဆုံတာကိုလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေတာလို့ဝေဖန်တာတွေရှိတယ်လို့ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးနဲ့ပိုလန်သဘင်တွေရှောင်ကျဉ်ဖို့ကျမ၏ဝန်ကြီးဌာနကသတိပေးချိန်မှာအခုလိုလူထုတွဲဆုံပွဲတွေကျင်း
င်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးလို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။မကြာခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုထုတ်လွှင့်ပေးတော့မှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မရှိ2020ပြည့်နှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုနားမစင်ခင်မှာအရင်ဆုံးကိုသိန်းထိုင်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြရအောင်ပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲမှာပြန်နိုင်ရအောင်ရုရှားနိုင်ငံဘက်ကလှုံ့ဆော်ပေးနေတဲ့ဆိုတဲ့အထောက်အထားတစုံတရာမတွေ့ရတဲ့အကြောင်းအမေရိကန်မျိုးသားလူကြိုရေးအကြံပေးရောဘတ်အိုဘရိုင်ကပြောပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲမှာဂျာဝင်ဆွတ်ဖက်ဖို့ရုရှားကလုပ်နေတယ်ဆိုတဲ့ထောက်လိုင်းရေးအစီရင်ခံစာတွေနဲ့ပတ်သက်လို့တော့သူလေးလာမထားသေးတဲ့အကြောင်းပြောဆိုသွားပါတယ်။အိန္ဒိယနိုင်ငံကိုတင်းငုံနေတွေကထွက်ခွာသွားတဲ့သမ္မတဒေါ်နယ်ထရန့်ကတော့နိုဝင်ဘာရွေးကောက်ပွဲမှာသူနိုင်ရအောင်ရုရှားကလှုံ့ဆော်ပေးနေတယ်ဆိုတဲ့ပြောဆိုချက်တွေအားလုံးကိုငြင်းဆိုပါတယ်။တင်းငူလေးလေးပါသမ္မတဒေါ်နယ်ထရန့်နဲ့သမ္မတကရော်တို့အိန္ဒိယနိုင်ငံခီးစဉ်စတင်ထွက်ခွာသွားကြပါတယ်။ဒီခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဘက်ကပဲအမေရိကန်မျိုးသားထောင်လိုင်းရေးအဖွဲ့ယာယီကြီးခဲ့ဖြစ်ဂျာမနီနိုင်ငံဆိုင်ရာသံအမတ်ကြီးရစ်ချတ်ဂရင်းနဲကိုခံထားပြီးသမ္မတဒေါ်နယ်ထရန့်ကအဆိုပြုထားပါတယ်။အရင်ထောင်လိုင်းရေးဌာနယာယီညွှန်ကြားရေးမှူးဂျိုးဆက်မကွာယာရဲ့လက်ထောက်အရာရှိတစ်ယောက်ကရုရှားသမ္မတထရန့်ရွေးကောက်ပွဲမှာပြန်နိုင်အောင်လုပ်ပေးနေတယ်လို့အောက်လွတ်တော်ဦးစီရင်ခံထွက်ဆိုခဲ့ပါတယ်။အဲဒါကြောင့်လည်းသမ္မတဒေါ်နယ်ထရန့်ကဂျိုးဆက်မကွာယာရဲ့နေရာမှာလူသစ်စားထိုးဖို့စီစဉ်ခဲ့တာပါ။သမ္မတထရန့်လက်စ်ဗေဂတ်စ်မှာကျင်းပတဲ့လူမှုစီးပွဲပွဲမတိုင်ခင်ရုရှားရင်းနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေကိုအခုလိုပြောခဲ့ပါတယ်
။ After 3 years of ridiculous witch hunts and partisan democrat crusades
သုံးနှစ်သုံးမှုရည်ပြားကောင်းလောက်ဒီမိုကရက်တွေတမင်အပြစ်ချပြီးပါတီဆွဲနဲ့ကျွန်တော်ကိုပြင်းပြင်းထန်ထန်ထိုးနှက်ခဲ့ကြပါတယ်။စကားမဆက်နောက်တစ်ခုသူတို့ထပ်ပြီးစကြပြန်ပြီလို့ကျွန်တော်ထင်ပါတယ်။ထရမ့်ရွေးကောက်ပွဲပြန်နိုင်တာကိုပူတင်ကလိုချင်နေတယ်လို့သူတို့ဒီနေ့ပြောနေပါတယ်။နောက်တစ်ခုထပ်လာပြန်ပါပြီ
။ဒီမိုကရက်တစ်ပါတီဘက်ကထောက်ပြနေတဲ့သူရွေးကောက်ပွဲနိုင်ရအောင်ရုရှားဘက်ကကူညီပေးနေတယ်ဆိုတဲ့ထွက်ဆိုချက်ကိုသတင်းတွေမှာဖော်ပြခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ဒေါသဖြစ်ခဲ့ပါတယ်။မျိုးသားလုံးကြွေးချံပေးရောဘတ်အိုဘရိုင်ကလည်းရုရှားရဲ့ဆွတ်ဖက်မှုမရှိပါဘူးဆိုပြီး ABC ရုပ်သံကလည်းအခုလိုညင်းဆိုပါတယ
် I haven't seen any intelligence that Russia is doing anything to
သမ္မတထရန့်ပြန်ပြီးရွေးကောက်ပွဲမှာအရေးခံရအောင်ရုရှားဘက်ကလုပ်နေတယ်ဆိုတော့ထောက်လိုင်းအချက်အလက်တစ်ခုမှကျွန်တော်မတွေ့ပါဘူးဒါမျိုးအရင်ကလည်းကျွန်တော်တို့ကြားပြီးသားပါအဓိကကအမေရိကန်ရွေးကောက်ပွဲကိုဝင်မရှုံနဲ့ဆိုပြီးရုရှားကိုအကြောင်းကြားလိုက်တာပါရုရှားနဲ့ပတ်သက်လို့ကျွန်တော်တို့သဘောထားသိကိုပြင်းထန်ခိုင်းမာပါတယ်ရွေးကောက်ပွဲလုံးကျုံစိတ်ချအောင်လဲကျွန်တော်တို့ဘက်ကအကြီးအကျယ်လှုပ်ဆောင်ထားတာပါပြောနေတာတွေကအတိအပယ်မရှိပါဘူ
းရွေးကောက်ပွဲကျင်းပတော့မယ့်နေ့မှာပဲရွေးကောက်ပွဲလုံးကျုံရေးဆိုတဲ့ကိစ္စကအမေရိကန်လွှတ်တော်အတွင်းမှာလဲအကြီးအကျယ်သဘောထားကွဲလဲနေတဲ့ကိစ္စဖြစ်ပါတယ်ဒီမိုကရက်တီအစိုးပြုထားတဲ့ရွေးကောက်ပွဲလုံးကျုံရေးဆန်ရဥပဒေကြမ်း၃ခုကိုဒီလထဲမှာပဲအထက်လွှတ်တော်ရီပါဘလီကန်တွေကအထမမြအောင်ပိတ်ပင်ခဲ့ပါတယ်မြို့သားလုံးကျုံရေးကြံပေးရောဘတ်အိုဘရိုင်ကတော့ရုရှားကထရန့်ရွေးခံရအောင်ပါလို့လုံးမှာလဲဆိုပြီး EBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြန်မေးခွန်းထုတ်ပါလိမ့
် Why would Russia want the president who's rebuilt the American military who's given the
American say in our go ပို့ပြီးခိုင်မာအောင်တည်ဆောက်နေတဲ့သမ္မတယူကရိန်းကိုတိုက်ခိုက်ရေးလက်နက်တွေ Javelin missile တွေပေးတဲ့သမ္မတဒီနှစ်ပိုင်းတွေမှာရုရှားကိုတခြားသူတွေထက်ပို့ပြီးအရေးယူအဖြစ်ပေးတဲ့သမ္မတမျိုးကိုရုရှားကဘာလို့ထပ်ပြီးအရေးခံစေချင်မှာလဲဘာလို့သမ္မတထပ်ဖြစ်စေချင်မှာလဲအဓိပ္ပာယ်မရှိဘူးဆိုတာဘယ်သူပဲဖြစ်ဖြစ်တွေးကြည့်လို့ရပါတယ်
တချိန်ထဲမှာပြိုင်ဘက်ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းအထက်လွှတ်တော်မှဘန်နီဆန်ဒါစ်ရဲ့မဲဆက်ပွဲဒီမှာရုရှားဘက်ကကူညီပေးနေတယ်ဆိုတဲ့သတင်းတွေထွက်နေပြီးဒီသတင်းတွေကိုတော့သမ္မတထရန့်ကဒီသတင်းပတ်ထဲမှာပြန်ထောက်ပြပါတယ်ဘန်နီဆန်ဒါစ်ကတော့2020ရွေးကောက်ပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်သူ့ကိုနိုင်စေချင်တယ်ဆိုတာသူကယူမဆိုင်ဘူးလို့ဝါရှင်တန်ပို့သတင်းစာကခုခံပြောဆိုပါတယ်သူပူတင်ကိုပြောချင်တဲ့စကားကရှင်းပါတယ်အမေရိကန်ရွေးကောက်ပွဲကိုဝင်မပတ်သက်ပါနဲ့ဒီလိုမပတ်သက်နိုင်အောင်လဲသမ္မတတရားအဖြစ်တည်ကြဖို့လှုပ်ဆောင်သွားမယ်လို့ဘန်နီဆန်ဒါစ်ကပြောဆိုထားကြပါခင်ဗျာ
ကိုသိန်းထိုင်အစီအစဉ်တက်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုင်းရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်ပါပြီစီစဉ်သူကိုသားညုံနဲ့တူထုတ်လို့ရမှုမဆူမွန်တို့ရဲ့တိုင်းရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းရိုက်လေးလိုင်းစီစဉ်ကနေပြီးချူစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့ဒီကနေ့ပဲလွှတ်တော်မှာအကျိတ်နဲ့ဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘယ်လောက်ထိမျှော်လင့်ဖို့ရှိမှရှိဆိုတော့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဥပဒေကြမ်းတရက်ကိုဒီပြောင်းလဲလွှတ်တော်ကိုတင်သွင်းပြီးတော့ဒီကနေ့ဆိုစပြီးတော့ဆွေးနွေးနေပါပြီအာဏာရ NLD ပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်လောက်ထိခီးပေါက်နေပြီလဲအခုတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်ပါမလားအခုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့ဦးထောက်ဆရာကြီးရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ပြည်သူ့လွှတ်တော်ကုစုလေမင်္ဂလာတို့မြို့နယ်ကပါမြို့သားဒီမိုစီအဖွဲ့ချုပ်ရဲ့ဒီမင်္ဂလာတို့မြို့နယ်ပြည်သူ့လွှတ်တော်ကုစုလေဦးအောင်လိုင်ဝင်းဖြစ်ပါတယ်ခင်ဗျ2ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးတော်ဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာဦးကြည်မြင့်ကြားမယ်ထင်ပါတယ
်
ဟုတ်ကဲ့ဒီနေ့ပဲကျွန်တော်တို့ဒီလွှတ်တော်ထဲမှာတော်တော်လေးတမရကူစလေရီနဲ့မြူသာဒီမိုစီဖွေးချုပ်ကကူစလေရီအခြေတင်ပေါ့နော်တော်တော်လေးပြည်ထောင်စုဆွေးနွေးကြတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဆရာဦးကြည်မြင့်ရဲ့အမြင်ပေါ့နော်အခုတစ်ချိန် NLD ကလွှတ်တော်ထဲမှာကြိုးပမ်းပြန်ပြီဘယ်လောက်ထိခီးပေါက်နိုင်ပါမလဲဆရာဦးကြည်မြင့်ရဲ့အမြင်အရင်ဆုံးသိချင်ပါတယ်
ကျွန်တော်တို့ဒီလက်ရှိဖြစ်နေကြတဲ့ပတ်သက်လို့ဟိုအစစ်အပြောင်းလဲရေးကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထောက်ခံပြီးတော့သူကဆောင်ရွက်ပါတယ်အဲ့ဒါကတော့သူတပါတီတည်းပဲကျန်တဲ့ပြည်အောင်လူကြံ့ခံရေးတို့ကျွန်တော်တို့တအားတို့ဇုံကြီးတို့နောက်တစ်ခါအမျိုးသားညီညွတ်ဒီမိုကရေစီပါတီတို့အဲ့လိုပေါ့ဗျာအဲ sorry အဲဒီစုအမျိုးသားပါတီတို့အဲ့လိုဟိုတမတော်နဲ့ညီကြတဲ့အဖွဲ့တွေကတော့မပြောင်းလဲရေးဘက်ကသူတို့ကရက်ကြတယ်ပေါ့နော်ရက်ကြတယ်နောက်လုံးဝပယ်ဖြစ်ပြီးအစ်စ်ဆွဲမှုဘက်ကတော့ကျွန်တော်တို့ရခိုင်တို့ရှမ်းတို့မွန်တို့အဲအဲ့ဒါတွေကျွန်တော်တို့ကတွားပြီးတော့တွေ့ရပါတယ်အဲ့တော့အမောကချင်းတို့ပေါ့လေအဲ့လိုတွားတွေ့ရတယ်အဲ့တော့အဲ့ဒါတွေကြည့်လိုက်ချင်းအားဖြင့်သူကဟိုဘာတွားတွေ့ရလဲဆိုတော့ဟိုတက်က2008ကိုအသေးဆုံးတိုင်ထားမဲ့လူတွေဘက်ကလည်းသူ့တစုံတရာအင်အားစုစည်းထားတာကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်မလို့အဲဒီလွှတ်တော်ဒီမှာဆွေးနွေးရမှာတော်တော်ပြင်းထန်ပြီးတော့တပ်ဖက်ကလုံးနဲ့အသုံးလုံးနေရဆိုပြီးတော့အတော်ကြမ်းကြမ်းတန်းတန်းနေပြောတယ်ပုပ်ကူကြီးတွေပါတာတွေကတွေ့လာတယ်အဲ့တော့ဒါကသူတို့2090သူတို့စိုက်လိုက်မတအာနာယူလာတယ်ဟလာ2010အထိပေါ့နောက်ဆယ်နောက်ပိုင်းကျတော့တဝက်ပေါ့အဲ့အကြည့်ပါလာပြီးတော့ငါတို့လုပ်ရင်ဖြစ်ရမယ်ဖြစ်ကိုဖြစ်ရမယ်အဲ့လိုလုပ်ဖို့အတွက်ငါတို့ကအတိတ်မှာဟလာဟုတ်ပြီဖြစ်ပြီကျောင်းသားဖြစ်ပြီလယ်သမားကျောင်းသားဖြစ်ဘသူမှမဆိုတတ်ဖို့လဲဝန်မလေးဘူးအဲ့လိုအကျင့်စရိုက်တွေပါလာတော့အခုလွှတ်တော်မှာဆွေးနွေးတဲ့အခါမှာအဲတော်တော်ကြီးကိုဟလာရိုင်းနေတာတွေသွားတွေ့နေရတဲ့ကြောင့်ဟုတ်ဒီအမျိုးသားညီညွတ်ရေးဟာအဲတကယ်တော်စားကြီးမျှော်လင့်လို့စုံနိုင်ပါမလားဆိုတာကိုအများကြီးတန်တရားရှိတယ်ပြီးတော့4-6ကိုလည်းပဲအခိုင်အမာသူတို့ရက်ထားတော့အဲ့ဒါလည်းကြော်နိုင်ပါမလားဆိုတာကိုကျွန်တော်မပြတ်တာအကဲခတ်ပြီးတော့လေးလာနေပါလေခင်ဗျာ
ဟုတ်ကဲ့ခုနကပြောလို့ပေါ့တော့မျောလင်းစရာတော့တော်လေးနေပါတယ်ဆရာဦးကြည်မြင့်ပြောလို့ကျွန်တော်တခုထပ်သိချင်တာကဒေါန်ဆန်းစုကြည်ကလည်းဟိုတနေ့ကပြောတယ်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းနေလို့ပဲတစ်ဖက်မှာလည်းမျိုးသားရင်ကြစည်းရေလှုပ်သွားမယ်လို့ပြောတာရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းအခုလွတ်တော်ထဲမှာအခုလိုမျိုးဟိုတင်ထိတ်တိုက်ဖြစ်နေတဲ့အနေအထားမျိုးကတစုံတရာများအနေဒီဒီအာဏာရပါတီနဲ့တက်မလို့ကြာပူပြီးတင်းမာစရာတွေဖြစ်လာနိုင်ကြီးရှိပါလားခုအနေအထားရဆိုရင
်အဲပြန်လာတာကတော့ရှင်းရှင်းကတက်ဖက်ကဘာမှကိုမချော့တာဗျ
အဲ့တော့ဒီမျိုးဒီအဖွဲ့ချုပ်ကတော့သူကတော့ရင်ကြားစီရေးအပေါ်မှာမကူရင်းကသူစိုက်လက်မှတ်တာ1988မှာဖြစ်အဘဒူတိတ်ပေါ်ဗျာသူကတော့တမန်တော်နဲ့အစဉ်ပြီးတိုင်းပြည်ညီဝေးဆိုရရှိတော့ကအစဉ်အမြဲကြိုးပမ်းလာတာရှိတယ်သဘောတူတာမတူတာထားပေါ်ကျွန်တော်တို့ဆို2000ကိုလုံးဝမကြိုက်ဘူးဒါကြောင့်ကျွန်တော်ပါတီနဲ့ကင်းရှင်းနေတယ်သို့တော်လည်းပဲတစ်ဆက်ကဒေါ်ဆန်းစုကြည်ရဲ့ကြိုးစားမှုတွေအဖဗိုလ်ချုပ်အောင်ဆန်းရဲ့ကျေးဇူးတရားတွေအဲ့ဒီပုံမှာမူတည်တော့ပြည်သူတရားလုံးကတော့အဲသူ့ဘက်ကရက်တည်ပြီးထောက်ခံကြတယ်ပေါ့မူဝါဒအားဖြင့်တော့တရားရဂိုင်းလုံးသူ့ကြိုက်ချင်မှကြိုက်မယ်သို့တော်လည်းသူ့ရဲ့ကြိုးပမ်းမှုတွေဟာသူ့ပါတီရဲ့ဆောင်ရွက်မှုတွေအားဖြင့်ကျွန်တော်တို့မလေးစားလို့တော့မရဘူးဆိုတော့ကျွန်တော်ပထမပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြင့်လေးလိုက်ပေါ်မှာခလာနေပေးပါအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကုသလေဥအောင်လိုင်ဝင်းကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥအောင်လိုင်ဝင်းကပြောမယ်ဆိုတော့ဒီနေ့ဒီလွှတ်တော်ဖွဲ့စည်းလွှတ်တော်ဆွေးနွေးပွဲတွေမှာကိုယ်တိုင်ကိုယ်ကျလည်းရှိနေတဲ့လူဆိုတော့လက်ရှိဒီကနေ့စဆွေးနွေးတဲ့အခြေအနေနဲ့ပတ်သက်လို့ဥအောင်နိုင်ဝင်းရဲ့အမြင်ပေါ့နော်ဒီဖွဲ့စည်းပုံပြင်ရေးအခုလက်ရှိကျူးပန်းချက်မျှော်လင့်ချက်ဘယ်လိုများရှိပါလဲခင်ဗျ။အ
ဲဟုတ်ကဲ့ဆရာဆရာဦးကြီးမြင့်ပြောတဲ့ဟာပါပဲတော်တော်များများလေးပါသွားပြီဖြစ်ပါတယ်။အဲဒီတက်မတော်ကအရင်မျိုးသားကြီးပါခင်ဗျာကလေးအခြားအမှတ်ခဲ့တဲ့မူဖြစ်တဲ့မျိုးသားနိုင်ငံရေးမှာအရှင်တစ်ခိုက်ဦးဆောင်ရေးဆိုတဲ့ဟာကိုသူဆုတ်တိုင်ထားတယ်ဒီနေ့အမှားဆုံးသူတို့တက်မတော်ဘက်ကသူတို့ကိုယ်စားလှယ်ဆွေးနွေးတဲ့အခါမှာဒီသဘောထားကိုရှင်းရှင်းလင်းလင်းထုတ်ပြီးတော့ပြောခဲ့တယ်ပေါ့အဲအဓိကတော့တက်မတော်ဒီပဋိပုံပြင်ရှင်ရေးမှာအရေးကြီးတဲ့အချက်တွေဖြစ်တဲ့တက်မတော်သားကိုယ်စားလှယ်ရှင်းချရေးတို့အဲဒါကဒီပဋိပုံကြီးတော့နောက်တစ်ချိန်မှာပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှာ4-6လို့အမျိုးတွေကိုပြင်ဆင်ဖို့အတွက်ဆန္ဒမရှိဘူးဆိုတော့ဒီနေ့ရှင်းရှင်းလင်းလင်းပဲထုတ်ပြီးတော့ကြော်ရတော့တမတော်ဘက်ကတော့ကျွန်တော်တို့ဘက်ကတော့ပြင်ဖို့ဆိုတာလေကျွန်တော်တို့ဘက်ကအရင်ကတည်းကရှင်းရှင်းလင်းလင်းပြောပြီးသားပါဒီတော့ပြောရင်ပြောနေကြရတယ်ဒါပဋိပုံရှိတဲ့ဦးလေးနဲ့အဲရှင်းရှင်းပုံမှန်တွေမထလာနိုင်ရတယ်တမတော်ရဲ့အခါကဏ္ဍကိုလျှော့ရမယ်ဆိုတာအဲပြောပြီးသားပါအဲ့တော့ဒီနေ့အခြေကတော့ဟိုထွက်တော့ဖြစ်နေပြီလေပြောရတော့ပေါ့နော်ပုံမှန်တွေလည်းကျွန်တော်ပြောရလို့ရှိတော့
ဟုတ်ကဲ့
တမကတော့ဒီတမတော်ဘက်ကရေးကြီးတဲ့ပုံမှန်တွေပြင်ပြမှာမဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအခုကဆွေးနွေးပွဲတွေကလည်းကြံနေသေးရလို့ကျွန်တော်သိရပါတယ်ထပ်ပြီးဆွေးနွေးမဲ့ကုသရေးတွေလည်းရှိနေလို့သိရပါတယ်အဲ့မှာကျွန်တော်တို့စိုးရင်တဲ့အတန်တွေတချို့ပေါ့နော်သူတည်တည်တချို့လည်းစိုးရင်တာလေးကျွန်တော်တို့ပြောပါတယ်တချို့တိုင်းသားဖွဲ့စည်းတွေကလည်းစိုးရင်ချက်တွေပြောပါတယ်အဓိကနှစ်ဖက်တိတ်တိတ်ထိတ်တက်များဖြစ်လာလို့ရှိရင်ဖွဲ့စည်းပုံပြင်ရေးကျူးပန်းချက်ကြီးကဟိုတော်လေးဟိုဘေးရောက်သွားမလားဒါဒီနေထားစိုးရင်ကြတာလည်းရှိပါတယ်ခင်ဗျာအဲ့တော့တိုင်းသားတွေရဲ့အတန်တိုင်းသားကုသရေးတွေရဲ့အတန်ရောဘယ်လိုရှိပါလဲခင်ဗျာဦးအောင်လိုင်ဝင်းသိတော့
အဲတိုင်းသားတွေကတော့တိုင်းသားချင်းတော့မတူဘူးပေါ့နော်ဥပမာဆက်ကြပါသေးခိုင်မျိုးသားပါတီဆိုလို့ရှိရင် AMD ဆိုလို့ရှိရင်ဒီနေ့ဆွေးနွေးတဲ့ကိုယ်တလေတယောက်ဆိုလို့ရှိရင်အဲဆနာကဆရာဦးကြီးမြပြောတဲ့နေရာမှာတော့ကျွန်တော်သဘောမတူပါဘူးတော့တိုင်းသားတွေကလုံးဝချက်သိနေဆိုတဲ့ဟာကိုချက်စားလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ခိုင်ဘက်က AMD ပါတီကပြောလို့ဒီတော့လည်းတော့ပြောဆွေးနွေးရဆိုရင်ဒီကားတကူစားလုံးဖိနေရမယ်ဆိုတဲ့ဟာကိုသူကဆွေးနွေးတယ်ပေါ့ဆိုတော့သူတို့တက်မတော်အော်ဆော့ချာရီကိုလက်ခံတယ်အဲ့တော့သူတို့တချို့လက်ခံတယ်တချို့လက်မခံဘူးဆိုတဲ့ဟာတော့တော်တော်ပြရတယ်လုံးဝဖြတ်သိမ်းရေးဆိုတာမျိုးအပြင်မှာတော့ပြောကောင်းပြောမှာပေါ့ဒါပေမဲ့တော်တော်တဲ့မှာအဲရှင်းပြတဲ့အခါကျမှသူတို့ရဲ့အမူကအဲပုံစံကကိုရက်တည်နေတဲ့ပုံပါလို့မြင်တယ်ကိုကအရသာပကနေရေတော့တင်ပြလာတာရှိတဲ့အတွက်အဲတော်တော်တဲ့မှာရေတော့တင်ပြချင်းမခံရတဲ့ကုသလေတွေကိုမနစ်တပ်ဘူးဒါသဘာဝကြတယ်ပေါ့ဒီဘက်ကခိုင်နေတဲ့စုတော်ကလည်းကြည့်ကြတာပေါ့အတိုင်းသားအခွင့်အရေးရဖို့ပါလေတိုင်းသားတွေကပို့ပြီးတော့ပြောနေတယ်အဲဒါပေမဲ့တော်တော်ဒီအဲလူမျိုးကိုအခြေခံထားတာဖြစ်တဲ့အတွက်ကြောင့်မလို့50ခုစာလုံးဟာမျိုးမှာမလို့ကဖဲနဲ့တိုင်းသားဒေတာမှာတိုင်းသားအဒီနဲ့တိတ်ပတ်သက်တဲ့ဒေတာပို့ခဲ့နဲ့ဝင်ပြီးတော့ထောက်ခံသွားတာမျိုးတွေတွေ့ရတယ်ပေါ့အဲ့တော့ရှမ်းပါတီဆိုလို့ရှိရင်တော့ဒီဖက်ဒရယ်ကိုပို့ပြီးတော့အဖြစ်ရှိနေတဲ့အပိုင်းတွေတွေ့ရတယ်တိုင်းပြီးတော့နောက်တစ်ခုပြဿနာတွေဆိုတော့ဒါလည်းဆိုတိုင်းသားပါတီကအရန်ကိုအခြေတော့အချင်းအရန်ဆိုတော့လည်းမှလည်းနည်းတယ်ပေါ့ပြီးရင်2000ပါလာရေးပေါ့ပြောရင်ကြားလည်းအရာအဲ့တော့ဒီအမျိုးသားဒီမျိုးကိုပြောတော့60ရာခိုင်နှုန်းတော့အရှိနေတယ်တက်မှာ25ဆိုတော့အဲ့တော့ငင်းရပါတော့ဒီအကြတဲ့ဒီဆိုင်ကြီးက900ခန်းလို့ရှိခဲ့ကြတယ်။ဒိုင်းနာတစ်ဖက်ကလည်းအဝေါ်ပေါ့ပေါ့တစ်ဖက်ကလည်းတော့ပဲရှိခဲ့ကြတယ်။ဒါပေမဲ့ဒီပါတီကြီးရဲ့လုံရက်ဒီပေါ်မှာဥကြည့်ပြီးတော့ပဲသူကဒီဆွေးနွေးရတဲ့ဘောရှိသူကဥဆောင်နိုင်တဲ့အခြေအနေမှာလုံးဝမရှိဘူးပေါ့နော်။အဲဆရာကလည်းလုံးဝကျွန်တော်ပဲရှိခဲ့ကြတယ်အားလုံးပေါ့ဟုတ
်ဟုတ်ကဲ့ခင်ဗျာအဥအောင်နိုင်ဝင်းရောဥကြည့်မြေရောလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်တွေဆွေးနွေးမိများလူတွေတော့ရှင်တွေလီလိုက်ပေါ်မှာရောက်နေပါပြီကျွန်တော်တက်နိုင်တဲ့တော့ခေါ်သွားပြပါမယ်တော်များပါပါတယ်အရင်ဆုံးတော့ဥနေဦးလင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဥနေဦးလင်းတို့တို့ဆွနေမြန်မြန်လေးရပါတယ
်ဟောကျွန်တော်နံပါတ်1ချင်းနေရပါဘောအဓိကကတော့ဗျာကျွန်တော်ပြောချင်တာကတော့ဖွယ်ပြီးထုတ်ပုံကြောင့်တိုင်းပြည်ဟာအကြက်ဖြစ်တယ်ပေါ့နော်အကြံပြင်းတော့ဒါပေမဲ့ဖွယ်ပြီးထုတ်ပုံထဲမှာပါတဲ့59စကိုပြင်နေတာအဓိကကြာနေတယ်လို့ဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့နော်
တော်ဆန်းစုကြည်သမတကြည်ရေးတယ်အဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီခုပြင်းရင်းနဲ့ဆိုတဲ့လူတွေလူဆန်းတန်းပါအပါဝင်အားလုံးကိုကျွန်တော်ဟောပေါ့နော်ဟိုဥပမာလေးနှစ်ခုလောက်နဲ့ပြောပြပြီးတော့ဘယ်လိုလုပ်တင်လဲဆိုတာလည်းကျွန်တော်ပြောပြရစီဥပမာတစ်ခုကတော့ဗာလဲလွန်ခဲ့တဲ့3နှစ်လောက်ကပေါ့နော်လီကွမ်းယူဆိုတဲ့စာတင်ကြောင်းမှာ professor အမေရိကန်နိုင်ငံသားခံယူထားတယ်။တရုတ်လူမျိုးကို PR ဖြစ်ကနေကင်ဆယ်လိုက်တယ်။ဘာကြောင့်လုပ်ရတာလဲဆိုတော့သူကအဖွဲ့အစည်းတစ်ခုရဲ့ agent ဖြစ်နေလို့ပါတဲ့စင်ကာပူမှာဖြစ်တော့တာ။ဒါလွန်ခဲ့တဲ့3နှစ်က။အဲ့တော့ဒီအပြင်ကိုခုလူကြီးင်းပြောနေတဲ့လူတွေလည်းကျွန်တော်နဲ့တက်တူရဲ့လူတော့ရှိမှာ။68ခုနဲ့နော်အာရာ is racist ပွဲမှာအလီကိုဟင်းဆိုတာကြားဘူးပါလိမ့်မယ်။အကယ်၍ခင်ဗျားတို့တင်ရင်လည်းဂျူတယောက်ကနော်တိုင်းပြည်ရဲ့ခေါင်းဆောင်တနေရာကိုရောက်သွားခဲ့ရင်အဲ့ဒီလူဟာတခြားလူရဲ့နော်စပိုင်တယောက်ဖြစ်သွားခဲ့ရင်ဒီနေ့ဟလာအာရတ်ကြီးဘယ်လိုရှုံးသွားလဲဆိုတာခင်ဗျားတို့လက်တွေ့လက်ဟိုပေါ့လက်တွေ့ပါလေ။ဟောအဲ့တော့59ဆောက်ကိုတင်ရင်တဲ့လူတွေအဲ့ဒီအလီကိုရင်အကြောင်းလေးကိုတရားချဖတ်ကြည့်ပါလို့ပြောချင
်။ဟုတ်ကဲ့ခင်ဗျာ။
တော့အဲ့ဒီစိတ်ဓာတ်ကိုကျွန်တော်ပြောချင်တာလွယ်လွယ်လေးပါ။ဒါလွန်ခဲ့တဲ့ဒီနေ့ကြော၅နှစ်လောက်တည်းကကျွန်တော်ပြောဖို့စကားဟာခင်ဗျားတို့ပြောခွင့်မပေးတဲ့အတွက်ကျွန်တော်မပြောခဲ့ရ။ဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍအနေနဲ့ရှိဖို့လွယ်လွယ်လေး။အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့အဓိပ္ပာယ်ကောင်ဆယ်ဆိုတာဘိုးချုပ်အောင်ဆန်းအပါဝင်ပေါ့နော်။သူ့ရဲ့ဟိုပေါ့ရဲဘော်၃ချိတ်ပါမယ်လွတ်လပ်ရေးတက်ချက်ခဲ့တဲ့သားသမီးတွေပါမယ်။သူတို့ကိုအဓိပ္ပာယ်ကောင်ဆယ်လို့ဟာမျိုးဖွဲ့ပြီးတော့အဓိပ္ပာယ်ကောင်ဆယ်ရဲ့ဥမာတစ်ခုပေါ့ဗျာဟိုအဓိပတိတယောက်ပေါ့အကြီးကြီးတယောက်အနေနဲ့ဆိုရင်သူကဘာလဲဆိုတော့အခုဥမာအေဂျီတို့ရဖက်ပြင်ရတဲ့ကိစ္စမျိုးကိုသူ့စီကိုတင်ပြီးတော့သူကနေပြီးတော့နိုင်ငံတော်သမတကိုဒီလိုဒီလိုဖြစ်တင်ပါတယ်ဆိုတော့အများဆိုင်တဲ့ပုံစံမျိုးနဲ့တွင်းရင်ရောခင်ဗျားတို့အေဂျီတို့ကိုပြင်လို့မရဘူးလားကျွန်တော်ကြားတာအေဂျီတို့ကတဲမဟုတ်ဘူးနော်တဲမဟုတ်ဘူးတွယ်ဝိုက်ပြီးတော့တွင်လို့ရတယ်ဆိုပါစို့ကုနေလေး human
right ဘာညာအကုန်လုံးဒေါ်အောင်ဆန်းစုကြည်ဟုတ်ကဲ့ကုနေဦးလေးငယ်ချုပ်ပြီးပါမရနိုင်ဘူးလားဟုတ်ကဲ့အဲ့တော့ခင်ဗျဟုတ်ကဲ့ကုနေဦးလေးကျေးဇူးပါခင်ဗျနောက်ထပ်တော်ရရှင်တွေရှိပါသေးလို့ပါကျွန်တော်တို့အခုပြေးမပြောတာမဟုတ်ပါဘူးကျွန်တော်တော်ရရှင်တွေကတော့ကျွန်တော်အကန့်အသတ်နဲ့ပဲချိန်နဲ့ပြေးပြောတာပါကျွန်တော်နောက်တစ်ခုဖိတ်ခေါ်ပါတယ်ဦးတီးလေမူကိုတီးလေမူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အမြင်ကတော့ဒီအခြေခံဥပဒေကတော့အရေးကြီးတဲ့အခြေခံဥပဒေမပြင်ဘူးဆိုရင်တော့နော်အဲ့ဒီအဖွဲ့အစည်းတင်တဲ့အဖွဲ့အစည်းတွေကနော်ငင်းညာရေးကိုမလိုလားတဲ့အဖွဲ့အစည်းတွေလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲလဲဆိုရင်နော်ကျွန်တော်တို့တိုင်းသားပြည်သူတွေတိုင်းသားလူမျိုးအားလုံးကနော်အများသောအားဖြင့်တော့နော်ငင်းညာရေးကိုအံတမ်းမလို့ကျန်တန်းလူခွင့်ရနေကိုပိုင်စက်တန်းကိုအဓိကလို့ကျွန်တော်အဲ့ဒါဆိုရင်မြန်မာပြည်တိုးတက်မှာဖြစ်ပါတယ်ခင်ဗျာ။ဒီလိုပဲနော်တစ်ခွဲနဲ့တစ်ခွဲနော်မတရားလုပ်မယ်မတရားဆွဲချူမယ်မတရားပြောချူမယ်ဆိုရင်နော်ကျွန်တော်တို့မြန်မာပြည်ကဘယ်သူမှငင်းညာမှုရှိမှာမဟုတ်ဘူးဗျာ။မြန်မာမျိုးရှိအောင်နော်ဓာတ်လူခွင့်နဲ့ကိုယ်ကတက်တာခွင့်ကိုနော်ပြီးခုရပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတိလက်မှုကျေးဇူးပါနောက်ထပ်သွားရှင်းသူတခါလေးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုလှမောင်ဆွေးနွေးမြန်းမြန်းလို့ရပါတယ
်ဟုတ်ကဲ့ဗျာခေါ်ပြီးတော့ကျေးဇူးပါဟောအခုဒီနေ့ပဲလွတ်တော်မှာအဲအပြင်းထန်ဆွေးနွေးရဆိုလို့ကျွန်တော်မြင်တာရှင်းရှင်းလေးပါဟိုအများစုမဲနဲ့ထောက်ခံလို့ပြင်ထောက်ခံပြီးပြင်လို့ရမယ်ဥတွေအားလုံးကပြင်လို့ရသွားမှာပါဟောဒါတော်တော်ရဲ့အခန်းကဏ္ဍဘယ်လောက်ကြီးလဲဆိုတာကိုပြတယ်ပြပါအဲ့တော့တမ်တော်အနေနဲ့ပြောချင်တာတက်ကဒီ2008မှာသူ့ကိုသူပြန်ပြီးတော့ပိတ်မိနေတာဒီအများကြီးရှိနေတယ်ဆိုတာကိုသူလည်းသိလာတယ်ဘာကြောင့်လဲဆိုတော့သူတို့အခုကာချုပ်ကိုပဲသူတို့ဟိုကာချုပ်ရည်ချင်းမရှိတော့ထပ်ပြီးတော့ခန်းလို့မရဘူးဆိုတော့ပြဿနာတွေရှိလာတယ်နောက်တမ်တော်အခန်းခုနှစ်၄၃နှစ်မှာလဲဒီကာချုပ်ကလောလောဆယ်တစ်ခုဖြစ်သွားတဲ့နောက်မှာသူတို့မှာကာချုပ်ကကျန်တဲ့ဝင်ကြီးတုံးတော့ခန့်လို့မရဘူး။ဟိုဆိုတာဖြစ်လာမဲ့သဘောတွေဖြစ်နေပါတယ်။အဲ့တော့သောသာပြောတဲ့59ဆဆိုတာမလိုပါဘူး။အတိုင်းငန်းသမရတဲ့မြင့်နေဆိုတာလူတိုင်းသိပါတယ်။အဲ့တော့အခုဒီခေါင်းစဉ်ရပြောရမယ်ဆိုရင်တော့အများကြီးပြင်လို့ရမယ်။အများကြီးပြင်လို့ရတဲ့အခြေအနေတွေရှိနေတယ်။ဒီတက်မတော်သားဒီအနေနဲ့ကလည်းဒီဟိုသူတို့အာဏာရတဲ့အချိန်မှာ26တစ်ကိုပြီးခိုင်ဖြိုးရောတက်မတော်မပြင်ခြင်းဘူး။အန်အဒီနေရတဲ့26တစ်ကိုဘာလို့မပြည်ကျင်လဲဆိုတော့သူတို့လက်ရှိသူတို့အာဏာရနေလို့ပဲဒါကြောင့်အန်အဒီကိုနောက်မဲထပ်ပြီးတော့ပေးကြဖို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကုလားမောင်ကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဦးချင်းမြဲဆရာဦးချင်းမြဲခုနကဆွေးနွေးသွားတဲ့တော်ရရှင်တွေရဲ့အမြင်တွေလည်းကြားမိပါပါ59ဆနဲ့ပတ်သက်လို့ဒေါ်လေးပြင်းထန်ထန်ပြောသွားတဲ့လူလည်းရှိပါတယ်ဟိုဒါကိုလက်ခံတဲ့သဘောပေါ့နော်ဒါကန့်ကွက်တဲ့လူလည်းတော်များရှိပါတယ်အဲ့တော့
ဒီစနေဘွဲကပြောရမယ်ဆိုရင်တော့တကယ်ခုနကကွန်လိုင်းဝင်လဲပြောတယ်အရေးကြီးတဲ့လူတွေမျောလင့်နေတဲ့ချက်တွေတော့ပြင်နိုင်ဖို့တော့ခက်တယ်ဘလို့ချက်တွေတော့ဘလို့အခြေအနေမျိုးတွေတော့ pass ဖြစ်မယ်အောင်မြင်နိုင်မယ်လို့ဖွဲ့စည်းပုံပြင်ရေးအောင်မြင်နိုင်မယ်လို့ဦးကြည်မြေယူဆပါလဲခင်ဗျာ
။ဟောကျွန်တော်ကပြောတော့ရခိုင်အရေးသားပါတီကဖြစ်သိမ်းကြီးဆိုတာကျွန်တော်တို့သူတို့ပါတီရဲ့အာဘော်ကိုကျွန်တော် research လုပ်ခဲ့တာပါ။အဲလွတ်တော်မှာပြောတဲ့အခါကျတော့လွတ်တော်ထုံးစံအရာအဲသူကထိမ့်ပြောသားကောင်သွားလိမ့်မယ်။သူပါတီကတော့အဲ့သူသဘောထားရှိတယ်ဆိုတော့ကျွန်တော် research လုပ်ပြီးပြောတာပါနော်။ဟု
တ်ကဲ့။
တစ်ချက်ကတော့ဗာလိဆိုတော့ဒီ90ကိုစလုံးနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးနေတာမဟုတ်ပါဘူးအဓိကထားဆိုရင်အဲ့ဒါတစ်ဆက်ကဇောင်းပေးပြီးပြောနေတာပါ90ကိုစလုံးကပြင်းလဲကောင်းပါလေမပြင်းလဲပဲသူ့လုပ်ပိုင်ခွင့်နေရာမြင့်နေတာလေအဲ့အတွက်နဲ့တော့တတော်ရှိကြီးကိုတက်နေမဲတော့မဖြစ်ပါဘူး NLD ကလည်းအဲ့လောက်ကြီးပိတ်ဆို့ပြီးနေတော့90ကိုမဲတိုင်နေပြီမဲ90ကိုပေါ်မှာသိပ်ပြီးတော့ဒီလောက်ကြီးလဲဟိုတိုင်းကြီးလဲပြတ်မသွားပါဘူး90ကိုမပြင်းရလို့လေနော်အဲ့ဒီချက်ပါနောက်တစ်ချက်ကတော့ကျွန်တော်တို့ကလည်းအဲ့ဒါကိုကြိတ်နေမှာပြောပါဦးနော်နောက်တစ်ချက်ကတော့ပါလဲဆိုတဲ့အခါကျတော့အလီကိုဟင်းတို့ဖတ်ဖူးလားဆိုတာလက်ငါး90လောက်တယ်ကျွန်တော်85နှစ်ရှိပြီခင်ဗျားကတော့ဘယ်လောက်ရှိလဲမသိဘူးအဲ့ကျွန်တော်နိုင်ငံရေးကျင်းစား5ကြိမ်ပြည်ပြီးအခု6ကြိမ်မြောက်ပဲအများကြီးနိုင်ငံရေးတို့ကျွန်တော်ရှိစားရအများကြီးပတ်ထားတယ်အလီကိုဟင်းလည်းသိတယ်ပါရင်လည်းအများကြီးသိတယ်နော်အဲ့ဒါနဲ့90ကိုစားလို့နေရောမဖြစ်နေရနော်မဆိုင်ဘူးလို့နော်နောက်တစ်ချက်ကတော့ပါလဲဆိုတော့ဒီကိုသေးလုံပြောတဲ့ငင်းညာကြီးနဲ့ဒန်းသူဖြစ်ရေးဆိုတဲ့ဥစ္စာကိုဒီမှာထောက်ခံတယ်။အဲ့ဒါကခင်ဗျားပြောတဲ့နောက်ရှိကိုပြင်ရမယ်ဆိုတော့ယူဆကိုထောက်ခံတယ်။နောက်တစ်ယောက်ပြောတဲ့ကိုလမောင်ပြောတဲ့ဥစ္စာကတော့သူကတော့ပေါ့ပေါ့ပြောသွားတယ်။ဟာပြင်ရမှာပါလို့အဲ့လောက်ကြီးတော့ပြင်မရပါဘူးဗျာ။အဲ့လောက်ကြီးပြင်နေပဲကြီးအိတ်နဲ့ပြောနေကြတော့မဒီငယ်စုနေဘက်တော့လုံးကြမလို့နော်။အဲ့လောက်ကြီးမလွယ်ပါဘူး။ဒီဆုံး6ကိုကြော်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူး။ပုံစံတည့်ရက်နဲ့အဲ့ဒါဒီဟာကိုလွတ်တော်ကြီးတွဲရတယ်။တခြားနည်းလမ်းနေနဲ့ကျွန်တော်တို့တွေ့ပြီးသုံးမှရမယ်ဒီတစ်ခုလေးကတော့36ကိုကျော်လို့မရဘူးအကျိတ်နဲ့ဖြစ်နေတယ်ကျွန်တော်တို့ဒီလိုမှတ်ချက်ပေးခြင်းပါလေညာ
ဟုတ်ကဲ့ခင်ဗျာဦးကြည်မြကျေးဇူးပါခင်ဗျာကွန်လိုင်းဝင်းကောင်းဒီသွားရရှင်နေရဆွေးနွေးပြောဆိုချက်တွေနဲ့ပတ်သက်လို့ဗာများတုံ့ပြန်လို့ပါလေ
အဲပြင်နိုင်ဆိုတဲ့ကိစ္စအပြင်တော်တော်လေးစကားပြောနေပေါ့ပြီးတော့ပထမဆုံးပြောချင်တာအဲ့တော့ပြင်မဲ့ကိစ္စကကျွန်တော်တို့ဒီမျိုးသားဒီပုံစံကိုဖွဲ့ထုတ်နေမှာဆိုင်ပါဘူးဒါတက်မတော်ရဲ့သဘောထားပေါ်မှာမမြင်ကြည့်ရတက်မတော်ကမမြင်ကြည့်ရင်ကျွန်တော်တို့ပြင်လို့မရဘူးပေါ့အဲ့ဒါတမတော်ပြင်ပြီးပြင်လို့ရမှာဒါကိုပထမဆုံးပြောချင်ပါနောက်တစ်ခါပြင်မဲ့ပုံပါတွေအားလုံးအခုဒီလိုပြောသလိုတော့မပြင်နိုင်ဘူးတော့မဟုတ်ဘူးပေါ့တချို့ပုံပါတွေရုံတဲ့အဲတမတော်ဘာသာလိုက်ရောလာနိုင်တယ်လည်းရှိတယ်ပေါ့တော့ဒါတွေကတော့တိတ်အရေးကြီးတဲ့ပုံပါတွေပေါ့ဟာညီမနိုင်ငံဒီစစ်ချုပ်ရဲ့အရေးချင်းခတ်တဲ့ချက်ကိုဟိုပြင်လာမျိုးပေါ့တမရကစင်ပေါ်ကြောက်ချသူတွေကနေပြီးတော့ယူဆတဲ့လူကြီးကရွေးရမယ်ဆိုပုံပါဖြစ်တာလေနောက်တစ်ခါမတန်မစွမ်းဆိုပြီးတော့ပဋိပုံမှာရေးထားတဲ့ဟာကိုမတန်စွမ်းဆိုပြီးတော့အရေးတာမျိုးဒါဖြစ်နေပြီးရောရေးတဲ့ဟာမျိုးပေါ့အနာမျိုးတွေမှာတော့ပြင်လာတယ်တော်တော်ပြီးပြီလူသားတွေလည်းအရေးကြီးတဲ့အချက်တွေကိုတော့ပြင်ပြီးတော့အတင်းသိမ်းမှုရှိတယ်ပေါ့အဲ့တော့တက်ဖို့ဘက်ကတင်ပြလာတဲ့အချက်တွေမှာတော့ဗျင်မျိုးသတိပုံကိုဆွဲချက်ကလက်ခံနိုင်တဲ့အချက်တွေလည်းရှိပါလားအဲ့ဒါကလည်းစိတ်အရေးကြီးတဲ့ဟာတွေတော့မဟုတ်ဘူးဥပမာဆိုကြပါစို့တက်ဖို့ဘက်ကတင်ပြလာတယ်ဆိုတော့ဒီမှာနိုင်ငံရဲ့နေနမိတ်နဲ့ပတ်သက်ပြီးတော့ထပ်ပြီးတော့နိုင်ငံကတရားရုံးတွေကသုံးချက်လို့ရလာတဲ့နေနမိတ်တွေအချက်တွေပေါ့လေလက်ရှိဥပဒေရတော့ပေါ်ပြောင်းကြတာဥပဒေဒီထဲနေရအဒီနောက်ထပ်ထည့်လို့မရတော့ကျန်နေတဲ့တရားရုံးညာနေပြီးတော့ဒီကလာရင်အဲဆက်တယ်လို့အဲ့လိုပုံပါတွေကတော့ဒီ NLD ရောတက်မတော်ဒီခါကျူရောတိုင်းတာတွေအားလုံးညီနေမဲ့ပုံပါမျိုးတွေလည်းရှိပါတယ်အဲ့တော့အများအမြင်မှာတော့ဟိုပြင်လိုက်မလုံးဝမပြင်နိုင်တဲ့အားလုံးပုံပြီးအတိုင်းတာတစ်ခုပြီးတော့ပြင်လိုက်တယ်အဲ့တော့အဲ့တိုင်းတာဆိုတဲ့ဟာကဒီစွန့်ရကျွန်တော်ပြောဆိုတက်မတော်ကသူ့ရဲ့လက်ရှိရှိနေတဲ့အခြေအနေကနေပြီးတော့အဲဆက်ပြီးတော့ရုပ်ရော့သွားမယ်ဟာကိုလုံးဝလက်မခံနဲ့အဲသဘောမျိုးသိရတယ်ပေါ့ဒါပါလို့ဒီတယောက်သူတို့ရဲ့အပေါ်ကသူတို့တစ်ခုတစ်ခုလိုက်ရှင်းနေတာဆိုတော့ဒီရှင်းနေတာနဲ့အဲ့တော့တော်တော်သားသူတွေကိုချိန်ချာပါသေးတယ်။သို့တော့သဘောတရားပြားပဲဒါကိုဆက်တက်နေနေပဲပြောပါမယ်။အဲ့တော့ဟိုဒီဆိုင်မှာတော့တော်တော်အခက်အခဲရှိပါမယ်။အဲအားလားလေးတစ်ခုတော့ကျွန်တော်တို့ချုပ်ပြီးတော့ပြောချင်ပါတယ်။အဓိကတော့တက်မတော်ကနောက်ဆုံးပြေးမယ်အခြေချေကိုမရှိဘူ
း။ဟုတ်ကဲ့ခင်ဗျာကုအောင်လည်းကျေးဇူးပါ။ကျွန်တော်တော်ရှင်တူဖိတ်ခေါ်ချင်ပါတယ်။ကုစုဝေလေးတိုင်းပေါ်မှာရှိပါတယ်။ကုစုဝေတူတူဆူနီမင်းများလို့ရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့ဆက်တော်ထဲမှာတက်မတော်သားကုစလေတယောက်ကပြောတာဆိုတာဟန်အမှုရနှုတ်မူရတယ်ဒါအစွတ်တော်နဲ့မကိုက်ညီလို့ဥတီခုမြက်ကတတိပေးရတယ်ဆိုတဲ့ကိစ္စကျွန်တော်ကြားပါတယ်ဖတ်ရပါတယ်ဆိုရင်ဘာနဲ့တွားတူလဲဆိုတော့1988မှာအဲပြည်သူလူထုတွေကဒီမိုကရေစီအရေးကိုအုံကြွပြီးကြောင်းဆွဲတဲ့ခါမှာတက်တာနဲ့ဒီနေ့အစွတ်တော်တွေကတက်မတော်သားတွေရဲ့စိတ်နေစိတ်ချစိတ်မပွားသေးဘူးဆိုတာရှင်းချပါတယ်ပြီးတော့ဒုတိယကျွန်တော်ပြောချင်တာကတော့ကအလီကိုခင်းမဲ့ဖြစ်ဖြစ်အလီကိုခင်းမဲ့ဖြစ်ဖြစ်ပေါ့ဗျာနော်ဒီ2000ဖွဲ့စည်းပုံဦးတွေမှာအဲချက်ကနေတရားအထိကားကြီးကနေအထိလူများစုရဲ့အကျိုးကိုရက်သုံးစွာလူတွေကနေပြီးတော့ကန့်တန်နေတဲ့အတွက်ကျွန်တော်တို့တိုက်ရင်နဲ့နားရဲဆိုတာကိုဒါသိပြီးသားပါเนาะကျွန်တော်ပြောချင်တာက ဟိုကျွန်တော်တို့ကိုလိုနီလည်းနဲ့လည်းနဲ့နိုင်ငံကြီးကကိုလိုနီကျင်းပထားတာကိုလည်းပြည်သူလူထုတွေစီးအောင်ကြီးဆိုတာကြောက်ခဲ့တယ်ဆက်အနာဟိုဖာတာပါလာပေါ့လွတ်လိုက်ရပြီးနောက်ဖာတာပါလာအနာရှင်ဆက်အနာရှင်အနာရှင်အဆက်ဆက်ကိုလည်းကျွန်တော်တို့ကပြည်သူလူထုရဲ့ညီညွတ်မှုနဲ့ကြောက်ခဲ့တယ်ဆိုတဲ့အခါမှာဒီ2000ကျပ်ဖွဲ့စည်းဥပဒေဆိုတာကသိကုန်ရင်းလေးပါကျွန်တော်တို့ပြည်သူလူထုအားလုံးညီညွတ်ရင်ပါပါလေးပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုဆုမကျေးဇူးပါခင်ဗျာကျွန်တော်အဲနောက်ဆုံးအနေနဲ့ဆရာဦးကြည်မြင့်ပြန်ဖိတ်ခေါ်ကြပါတယ်ကျွန်တော်ဆရာဦးကြည်မြင့်ကတော့မေးချင်တာတစ်ခုကတော့လက်ရှိ energy ရဲ့ကြိုးပမ်းမှုပေါ့နော်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုဖွဲ့စည်းပုံပြင်ရေးဆိုတာ energy party အတွက်ကရွေးကောက်ပွဲရဲ့ကတိကဝတ်တရားလည်းဖြစ်ပါတယ်ပြောမှဆိုရင်နောက်ထပ်ရွေးကောက်ပွဲတစ်ခုကိုလည်းလှမ်းတော့မှာရောက်တော့မှာဖြစ်တဲ့အတွက်ကြောင့်အခုအနေထားကတော်တော်လေးအရေးကြီးပါတယ်အဲ့တော့အခုဒီကြိုးပမ်းချက်ကတကယ်ကောဖြစ်နိုင်မယ်ထင်လို့ energy ကလုတ်ခဲ့တာလားတကယ်ဖြစ်နိုင်ချေရှိလား simple တက်တက်လို့ပဲတချို့ကလည်းဝေဖန်နေကြပါတယ်သူကြည်မြင့်ရဲ့အမြင်သိကြပါတယ်ခင်ဗျာ
ကျွန်တော်က energy party ဝင်လည်းမပေါ့ဘယ်ပါတီဝင်မှလည်းမပေါ့ကျွန်တော်လွတ်လပ်စွာပြောဆိုပြင်ရှိနေတဲ့ပုံစံဖြစ်ပါတယ်အခုစေစနာပါတယ်ဆိုတာကို energy ရဲ့စေစနာပါတယ်ဆိုတာကျွန်တော်ချွတ်ပြတ်မရှိရုံပါတယ်ဒါပေမဲ့လုတ်ရက်ကတော့ရုပ်ကောက်ပွဲကြော်ညာလို့ဖြစ်နေပါတယ်အောင်လဲအောင်မြင်မှာမဟုတ်ပါဘူးတက်မလို့အရေးကြီးတာတွေလုံးဝခွင့်ပြုမှာမဟုတ်ပါဘူးဒါအတိအချပါပဲဒါကြောင့်မလို့လွတ်တော်တွင်နီးရယ်ကျွန်တော်တခါတော့တင်ပြဖို့ပြန်နိုင်မယ်ဒီအခြေခံဥပဒေကို2000ရှိကိုကြိုက်လားမကြိုက်လားလွတ်တော်နီးနဲ့တင်မဲခွဲတစ်ဝက်လောက်ကအလားဟိုဟိုကမကြိုက်လွတ်တော်ကိုယ်စားလှယ်တစ်ဝက်လောက်ကမကြိုက်ဘူးဆိုလို့ရှိရင်လူလူလူဆန္ဒခံဝင်လို့လူလူဆန္ဒခံတစ်ဝက်လောက်ကမကြိုက်ဘူးဆိုလို့ရှိရင်အစ်စ်ဆွဲဒီကြားထဲမှာ2000ရှိနေသွားနေအစ်စ်ဆွဲပြီးတော့နောက်ကြတော့မှအစ်စ်ဆွဲတဲ့အခါမှာတမတော်တွေလူမျိုးစုတွေအနာရတွေသတိပုဒ်လာတွေအကုန်ပါပါပြီးတဲ့အခါကျတော့မှအဲ့ဒီအားလုံးစုံတော့မှယူကောက်လူလူဆန္ဒခံဝင်ပြန်တော့အဲ့ဒါနဲ့အစိုးရအစ်စ်ကိုယူကောက်ပွဲလုပ်ပေါ့ဗျာဒါမလို့ဆယ်လေးနှစ်တော့ရေးနေတော့အချိန်ဟုတ်နှစ်နှစ်လောက်ပြင်ပြီးကြီးပြီးတော့အဲ့ဒီလမ်းမှာတပါမရှိပါဘူးအကုန်စားတော့နော်ဟိုလေးစားပါတယ်တိုးတော်လည်းပဲကြော်ညာပေါ့ယူကောက်ပွဲကြော်ညာလို့ဖြစ်နေတယ်လို့အဲ့ဒီကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးကွန်လိုင်းဝင်းကိုလည်းမေးချင်ပါတယ်ကွန်လိုင်းဝင်း1မိနစ်မိနစ်စက္ကန့်30လောက်တော့ရပါတယ်နောက်ဆုံးလေးကွန်လိုင်းဝင်းအမြင်လေးခုနကဆွေးနွေးချက်ပေါ်မှာတုံ့ပြန်ပြီးပါ
အဲကျွန်တော်တို့ကနိုင်ငံရေးလုပ်တဲ့အခါကျတော့ကျွန်တော်ထိုင်နေလို့တော့မရအောင်ပေါ့နော်တစ်ဖက်ကမမြင်သေးဘူးဆိုပြီးတော့ဒါအခြေအနေတွေတော့ကျွန်တော်ဒီတူတူသိတင်တယ်ကျွန်တော်သိကြပါပြီ။ဒါတစ်ဖက်ကမမြင်သေးဘူးဆိုတော့အဲငါလည်းမမြင်ဘူးသွားပြီဒီလိုထိုင်နေလို့တော့မရအောင်ကျွန်တော်လုပ်တင်လုပ်ခဲ့တာလုပ်ခဲ့တာလား။အဲလုပ်တင်လုပ်ခဲ့တာနိုင်ငံတကာမှတည်းဒီလိုပါပဲ။လုပ်တင်လုပ်ခဲ့တာကျွန်တော်တို့ဒီတက်တော်နေပြီလို့ဆောင်နေတဲ့ဒီတူတူကျဲအကတိကိုအကောင့်နဲ့ပေါ်ပြတာလည်းပါပဲ။ဒီရင်ဆိုပြီးတော့နောက်ဟိုတစ်ခုအလင်းတင်တော့ပြကြနေတာကတော့ဒီကျွန်တော်တို့တော့မမြင်နိုင်တဲ့ကိစ္စကဒီအနာရပါတီပဲဆိုပြီး NLD ဘက်ကကျွန်တော်ခုခုပါကတော့ပြောနေတာမဟုတ်ပါဘူးအနာရပါတီပဲပါမလို့စီတူတူရေးရတဲ့ကိစ္စတွေမမြင်နိုင်ဘူးဆိုတာအဒီတူတူရေးနေတဲ့ကိစ္စတွေအပြစ်လုံးဝမဟုတ်ပါဘူးဒါအရင်ဒုသတိနာကမှကလေးကတစ်ဖက်သက်ချခဲ့တယ်ဟုတ်လားအဲဒီတို့ဒီအနာကိုခိုင်ထားတဲ့လူတစုကအရာသာရှိနေတဲ့ဟာကိုဘယ်တော့မပြေလေးနေတဲ့အခြေအနေမျိုးဖြစ်တာ
အဲဒီဟုတ်ကဲ့ကျေးဇူးတော်ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချင်းဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုအောင်လိုင်ဝင်းဦးကြည်မြင့်နဲ့သွားရှင်ဒီအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ကတော့ဒီမှာပဲညနာခွဲပြီးပ
ါကုသညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒိုင်းရဲ့လီလိုက်ဆွေးနွေးကအစီအစဉ်နားဆင်ခဲ့ကြရတာဖြစ်ပါလေရှင်အခုတော့အင်ကာညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမှတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံနဲ့ဒေသတွင်းကတောင်ကိုရီးယားနိုင်ငံတွေမှာဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူတွေတိုးလာနေပြီးကမ္ဘာတစ်ပတ်ကအဆုရှိရာဈေးတွေလည်းတိတိကျကျဆင်းခဲ့ပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ကလည်းဒီကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာ3,500ရန်ပုံငွေအတည်ပြုပေးဖို့ကွန်ဂရက်စ်တွတ်တော်ကိုတောင်းဆိုထားပါတယ်။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ကြောင့်ဒီကနေ့သေဆုံးသူ82ဦးနဲ့ကူးစက်ခံရသူ508ဦးထပ်တိုးလာတာကြောင့်ဗိုင်းရပ်စ်ပိုးစတင်ကူးစက်မှုဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်လကစလို့အခုဆိုရင်နိုင်ငံအတွင်းသေဆုံးသူစုစုပေါင်း2,663ယောက်ကျော်နဲ့ကူးစက်ခံရသူ9,950ကျော်သွားပါပြီ။တရုတ်နိုင်ငံအပြင်ဘက်ကူးစက်မှုတွေမှာတော့တောင်ကိုရီးယားနိုင်ငံမှာအဆိုးအဝါဆုံးဖြစ်ပွားနေတာပါ။အမေရိကန်ပြည်အောင်စုနဲ့အိန္ဒိယနှစ်နိုင်ငံအကြားအရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တွေရယူနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးနေတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကုန်သွယ်ရေးသဘောတူညီမှုရဖို့နှစ်နိုင်ငံကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေမှာတိုးတက်မှုရနေတယ်လို့သဘောတူညီမှုရလိမ့်မယ်လို့အကောင့်မှမျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကအိန္ဒိယနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပဲပြောဆိုခဲ့ပါတယ်။အီဂျီနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်ကတော့အသက်62နှစ်မှာကွယ်လွန်သွားပါပြီ။သူကွယ်လွန်ကြောင်းကိုတော့နိုင်ငံပိုင်ရုပ်သံသတင်းမှာဒီကနေ့ပဲကြေညာခဲ့တာပါရှင်။
အင်္ဂါညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမခင်ပြူထွေးပြောပြခဲ့တာပါ။အခုညစီစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32ပထမနာရီဝန်းမှာလိုင်းလက်မီတာ190တို့ကနေနာဆင်နိုင်ပါတယ်။ဝေယောရီသောတာရှင်များနဲ့တကွမြမကြည့်သူကြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.